၅ပါးဒီလားအင်တာမြင့်ရတယ်နော်ဘောဘောတင်လာလို့ကြီးနေကြပြီအင်တာရေးကြည့်တယ်အင်တာမြင့်ရတယ်လူတိုင်းက၅ပါးဒီလားမြဲကြမယ်ဆိုရင်လောကကြီးကဘလောက်ငင်းထမ်းနေလဲငင်းထမ်းရတဲ့ဒီမျိုးမျိုးပဲစူးစားကြတယ်ဒါကြောင့်အပေါ်ရန်ဖြစ်နေတာစူးစားကြတာအပေါ်ရန်လည်းဖြစ်နေတာငင်းထမ်းရတာအတွင်းကဖြစ်လာတာအပြင်ကဖြစ်လို့မရဘူးအနည်းဆုံးသီလမြေကြရတဲ့ပုံစံပဲလောကကြီးရဲ့အနည်းဆုံးသီလကတော့ကာယကံဝစီကံနှစ်ပါးကိုသင်သိတာသီလလို့ခေါ်တာဒီမှာမနောကံပါဘူးမနောကံပါငင်းချမ်းမှုရှိအောင်ဆိုရင်ဘာဝနာတရားကိုပွားများထုံးမှမနောကံကိုဆက်ပြီးဖြစ်ပါတယ်မနောပုဗ္ဗင်္ဂမဓမ္မလို့တရားဟောပါဠိတော်ရှိတဲ့အတိုင်းပဲစိတ်ကအရာရာကိုဖြစ်တာသိတာစိတ်ကနေစံစီပြီးမှပြောတယ်ဆိုတယ်လုပ်တယ်မနောကံလုံးရှင်ဖို့ရှင်အဲ့ဒီဘာဝနာတရားကိုပွားများအောင်ရှင်ရှိမှကိုယ်ပဲရလို့ဖို့လေရတယ်ဒုရယာတမအဆင်းတော့စိတ်စိတ်ကိုသိတယ်လို့ပြောတယ်ဒါကြတော့အပေါ်ညာလို့သိတာနည်းနည်းလေးလို့ဘယ်ကိစ္စဖြစ်ဒီဒီလေးကပြောလို့လို့အဲ့ဒီကိစ္စဒီဘက်လေးနဲ့လာတယ်ဒါမျိုးရှိတာအခုလိုဒီလာယူတာကဆိုပြတာကိုလိုက်ဆိုရင်တက်တက်မဟုတ်ဘူးနော်ဒီကဒီလေးနဲ့ကပ်ပြီးတော့အာယုံပြူပြီးတော့ဒီဆိုနေတဲ့ခါမှာဖြစ်ပေါ်နေတဲ့အနံကိုလည်းပဲတတိထားဖို့အဲ့ဒီစကားလုံးရဲ့အဓိပ္ပာယ်ကိုလည်းပဲဒီလေးကပ်ပြီးတော့ဆိုမယ်ဆိုရင်ဒီလာယူတတ်ရတာကဘုကဘုကလေးနဲ့တက်တဲ့ဘောရှိတာကိစ္စတခုလေးနဲ့တည်းမလေးနဲ့ဘူးဆိုတာအဲ့ဒီကိစ္စပေါ်မှာလည်းမကြည့်ဘူးအဲ့ဒီကိစ္စကိုလောက်တဲ့လူရဲ့စိတ်ပေါ်မှာအများကြီးမကြည့်ဘူးလေးနဲ့တဲ့စိတ်ထားနဲ့လုံးမှာလောက်တဲ့ကိစ္စကလေးနဲ့မှုရှိတယ်ပေါ့ပေါ့တန်တန်စိတ်ထားနဲ့လုံးမှာရှိတယ်အဲ့လောက်တဲ့လုံးကလေးနဲ့မှုရှိနေတယ်ဒါကြောင့်ဘယ်လောက်ပဲလုံးလို့ attitude သဘောထားမှန်ကန်မှုအတိုင်းရေးကြည့်တာဒီတရားဟောတဲ့အဓိပ္ပာယ်တန်တိုင်းတာလို့လည်းဆိုသတိညာကိစ္စအင်္ဂလေးနဲ့လားဒီဒီလမလူတွေမှာတော့ကျုံနဲ့မျိုးလုံးတစ်ခုလေးလိုက်တာဒီပြည့်ကတ်တယ်မှာထိုင်နေရင်းနဲ့ဘုဒ္ဓညာတရားမှတ်နေတယ်ဆရာအဖြစ်လို့နေတာလေလူတွေကခုခုမလောက်ရသေးဘူး။ရားမှာစောင့်နေတဲ့အချိန်ဒီကသူနေကြတာဖြစ်တယ်။ဟောဘုန်းကြီးကကြောက်လာပြီ။စောင့်နေတယ်။ဆက်တော့ကြာကြတော့ဘုန်းကြီးကကြောက်လာပြီ။အခုပြင်းတော်မယ်များခိုင်းရမယ်များခိုင်းနေတယ်။လူမစုံသေးလို့စောင့်နေတယ်။သူတွေဆုံးလာပြီ။တခြားပြင်းပြင်းရာလေးတွေကမပြေးသေးလို့စောင့်နေရသေးတယ်နော်။အဲ့ဒီစောင့်နေရတဲ့အချိန်ကဘလကားဖြစ်တော့ဒါကြောင့်မင်းနေလိုက်တာစကားမရှိစကားကြားပြီးတော့အရင်မကြည့်တဲ့စကားတစ်ခုပြောလိုက်တာမဟုတ်ဘူးလူတွေကအဲ့ဒါကိုစောင်းရင်းစောင်းရင်းနဲ့ဂုံသွားတဲ့ချိန်မှာသင်္ကန်းများတာအဲ့ဒါလေးကိုတတိပြုမိပြီဆိုလို့ဖဲ့ပြီးလို့ရတယ်အမှတ်တမဲ့ချိန်တော့လူတွေကတော့ထင်မှာပေါ့ဒီအခုချိန်မှာတော့ဘာမှသိလို့မလို့မထူပါဘူးဒီလိုပြုမိတာတကယ်ထူးထူးခြားခြားလောက်ရမယ်ဆိုတော့ဒီတန့်ချိန်လေးပါလေးကိုတတ်မှတ်ပြီးတော့မှအခုတကလုံးပါပဲဖြစ်နေတယ်ဒီလိုထင်တတ်ကြတာအဲ့ဒါကိုအတေးခေါ်ပညာရှင်ကြောက်ကဘယ်လိုပြောလဲဘဝတွေတဲ့ပြင်းစင်နေနေတယ်ဘဝတွေကုန်သွားတယ်အဲ့ဒီစကားတော်လေးလေးနဲ့ရှင်းပါဦးကူကဘဝတွေနေဖို့ရပြင်းတော့မဲ့ဖြစ်တယ်ဒါပေမဲ့အဲ့ဒီပြင်းနေတာကဘဝလေအဲ့လိုနဲ့ဘဝဆိုတယ်အဲ့တော့ဒီနေ့ကတော့စောင့်ဆိုင်နေနေကတော့စောင့်ဆိုင်နေရတဲ့အချိန်အကျိုးချစ်ချစ်လုံးမချလိုက်ဘူးဥပမာဆိုတော့ဗမာစကားပုံတစ်ခုရှိတယ်ပထမအရေမှာပညာရှင်ဒုတိယအရေမှာဥစ္စာရှင်တတိယအရေမှာတရားရှင်ဆိုတော့ပြောတယ်လို့ဘဝကိုသုံးပိုင်းပိုင်းပြောပြောနေမကဘူးအခုခေတ်ပညာသင်ကြတာကိုကြည့်မယ်ဆိုရင်ကိုအဓိကထားပြောယူတဲ့ဘာသာရပ်တွေရှိလာတယ်။ဥပမာယူပဗေဒယူတယ်၊ဓာတုဗေဒယူတယ်။
ဒီချိုးလို့ဆိုလည်းပဲမြန်မာစာယူတယ်အင်္ဂလိပ်စာယူတယ်ဘယ်လိုပေါ့ဒီချိုး engineering တချို့ကမဒီကောယူတော့လူစိတ်ထဲမှာဘယ်လိုဖြစ်သွားလဲဆိုတော့ဒါဟာငါနဲ့ပတ်ဆိုင်တဲ့ဘာသာရကျန်တာတော့ငါနဲ့မဆိုင်အဲ့လိုဖြစ်သွားပြီအဲ့တော့လောကမှာတည်စရာတွေအများကြီးပါလေလူတယောက်ရဲ့ဘဝမှာတည်စရာဆိုတာလေအများကြီးပဲဒီတစ်ခုလည်းတည်လို့မရသေးဘူးဘဝမှာတည်နေနေများများများတည်လေလေအဲ့ဒီဘဝပုံပြပြည့်စုံလေဖြစ်လာမှာနော်အဲ့တော့အင်ဂျင်နီယာဥပမာဆိုတော့အိမ်ဆောက်တတ်တယ်တရားဆောက်တတ်တယ်ဒီလောက်ပဲတည်တယ်ဆိုတော့ကျမ်းမာရေးနဲ့ပတ်သက်ပြီးသူဘာမှမသိဘူးလူမှုရေးနဲ့ပတ်သက်ပြီးသူဘာမှမသိဘူးစိတ်အကြောင်းလည်းသူဘာမှမသိဘူးဘာသာတရားအကြောင်းလည်းသူဘာမှမသိဘူးဆိုရင်သူ့ဘဝရှင်းမြောင်းနေတယ်နော်တခြားတခြားအကြောင်းတွေလည်းပဲကိုဉာဏ်စွမ်းရှိတယ်များလိုက်ပြီးတော့လေ့လာသင့်တယ်လေ့လာမယ်ဆိုရင်သူ့ဟာသူတရားလေ့လာနေတဲ့ပညာရှင်တွေလောက်တော့သူတို့ချင်းချင်းဖြစ်ချင်မှဖြစ်မယ်ဒါတော့အမှန်ခံနေနေနော်တို့တော့အထက်လျောက်တော့သိနိုင်နေနော်ဥပမာကိုကိုနဲ့ပဲကိုနှိုင်းပြောပဲပြောရအောင်ပဲကိုအကြောင်းကိုပြောရတာအခိုင်အလုံဆုံးဖြစ်တာဟုတ်နော်အဲ့တော့ဒီဖုန်းကြီးကမိမိကိုယ်တိုင်ဒီဗမီယုဗလာဘုဒ္ဓဘာသာမဟုတ်ဘူးနေတော့လဲခွင့်ရင်ကြောင်းနေတယ်အဲ့တော့ခွင့်ရင်ဘာသာလဲလေ့လာတာပဲမိယုဗလာဘာသာကိုလည်းလေ့လာတာပဲအဲ့ပြီးတော့ကိုနေတဲ့တိုင်းကြီးကဘုဒ္ဓဘာသာတရားထွန်းကားတဲ့တိုင်းကြီးဖြစ်နေတော့မြန်မာစာလည်းပဲဒါဗမာပြည်မှာမွေးလာတဲ့ဆိုဗမာစကားတက်တယ်ဗမာစာတက်နေတာပဲဆိုတော့ဖတ်တက်နေတော့စောက်တီစာလို့ဖတ်တယ်ဒါငါနဲ့မဆိုင်ဘူးလို့သဘောမထားခင်အဲ့ဒါအတိုင်းရေးကြည့်တယ်နော်အဲ့တော့အဲ့လိုဖတ်ပြီးတော့ဘာသာရပ်တွေအမျိုးမျိုးလေ့လာတယ်ကိုတိုင်းကြီးအကြောင်းတွေမကဘူးတခြားတခြားနိုင်ငံတွေမှာဖြစ်နေတဲ့အခြေအနေတွေယဉ်ကျေးမှုတွေဘာသာတရားတွေအမျိုးစုံလေ့လာပါတယ်တစ်ခုချင်းပြောမယ်ဆိုရင်အင်တာများပါတယ်ကိုဘွားကိုကဏ္ဍချားပြီးတော့ပိတ်မထားလိုက်ဘူးအဲ့ဒါရေးကြည့်တယ်အခုတင့်တဲ့တရားကြီးနဲ့လမ်းမှာလာရင်တရားပြောတယ်မှာဒီချက်လက်ကလေးနည်းနည်းပါတာဘူးအဲ့တော့ဒီပြိဿတမှာသူလည်းပါတော့သူ့လည်းဒါသိစေခြင်းနဲ့တော့ပါပါတယ်အဲ့တော့ဘဝကိုရှင်းမြောင်းအောင်ဘောင်ခတ်မထားဖို့အရေးကြီးတယ်ဘောင်ခတ်လိုက်ရင်ဘဝသိရှင်းမြောင်းသွားလိမ့်မယ်အဲ့တော့တတ်နိုင်ခြင်းအခြေအပြည့်လေ့လာဖို့ရေးကြည့်တယ်အဲ့ဒါလို့အများကြီးလေ့လာကြည့်တော့သိယုံနဲ့ပြီးပြီလားဆိုတော့မပြီးသေးဘူးကိုလက်တွေ့စမ်းသပ်လို့ဖြစ်နေတော့ကိုစမ်းကြည့်လို့ရတယ်အဲ့ဒီတရားကြီးကပြောတယ်တတိတော်တော့မြေယုတ်ကလာတော့ဘုရားဘာသာပါပဲတဲ့ဒါပေမဲ့ခေတ္တကြာကြာတော့မလေ့လာဘူးပါဘူးဒီလိုပဲအများကြပါလေဇာဝနေရေးပညာရေးတွေနဲ့ပဲဟိုအချိန်ကြီးအများကြီးကုန်သွားတယ်တချို့ကြတော့လည်းပဲဟိုအားပေးတိုက်တွန်းမဲ့သူနဲ့မတွေ့သေးလို့လက်ရှိချင်းဖြစ်မယ်နားလည်းအောင်သဘောပေါက်အောင်ရှင်းပြနိုင်မယ်ဒီမှာမတွေ့သေးဘူးလက်ဖြစ်ချင်းဖြစ်မယ်အဲနည်းနည်းအသက်ကြီးလာတဲ့အခါစဉ်းစားပြီးခေါ်တတ်တဲ့ရှင်းပြတော့ဒါလေးတွေကအရေးကြီးရပါလားဆိုတော့စဉ်းစားလာတဲ့အခါမှာတော့စဉ်းစားလာရင်တော့တစ်ဖြည်းဖြည်းသဘောပေါက်လာနိုင်တယ်သိလာနိုင်တယ်နော်ဒီဘောတွေကအန္တနဲ့နေတာကိုအာမန်နေနဲ့ပြီးလို့မလွယ်ဘူးနှိရှိလာမြန်လေ့လာဖို့ရေးကြည့်ပါလေအဲ့တော့ကိုတိတလောက်ကိုတခေါမဲကြားရကြားရလက်တွေလုတ်ဖို့အန္တရေးကြည့်ပါလေဘုဒ္ဓဘာသာတရားဟာလက်တွေအန္တဆန်းတယ်မတခြားတခြားဘာသာတရားတွေလို့နားထောင်ရုံယုံကြည်ရုံနဲ့မပြီးသေးဘူးလက်တွေလုတ်နိုင်တဲ့အပိုင်းကိုလုတ်ပြအောင်လုပ်ကြည့်ဖို့လိုတယ်ဥပမာဆိုရင်တော့ဒီဘုန်းကြီးတို့ကလည်းငယ်ရောဘုရားဘာသာတရားစာကြီးတွေဖတ်ရတဲ့ခါမှာအဲ့ဒီမှာတရားအထုတ်ပုံလေးတွေနည်းနည်းရေးထားတာတွေ့ရတယ်နော်ဒီခေတ်ကလည်းပဲဘာသာရေးနဲ့ပတ်သက်ပြီးရေးထားကြတဲ့ဆရာကြီးတွေများပါတယ်ဥတော်စင်တို့လည်းရေးကြတယ်နော်ဆရာကြီးဖြူဥတောင်းဆိုတဲ့တခါကြီးကလည်းရေးကြတယ်ငွေဥတောင်းဆိုတဲ့တခါကြီးကလည်းရေးတယ်နော်တခြားချက်လည်းဥအေးမောင်ဆိုတဲ့တယောက်လည်းဘာသာရေးနဲ့ပတ်သက်တာတွေရေးတယ်ရေးတော့ဖတ်ကြည့်တယ်စဉ်းစားကြည့်တယ်စဉ်းစားပြီးတန်းနေလို့မရဘူးနော်ဘုရားဘာသာတရားမှာအတိဉာဏ်ကို၃မျိုး၃စားခွဲထားတာရှိတယ်။သုတမယဉာဏ်၊စေတမယဉာဏ်၊ဘာဝနာမယဉာဏ်ဆိုတော့၃ပိုင်းခွဲထားတယ်။ဒါဟာအင်တန်လေးနဲ့တူဒီအနောက်နိုင်ငံမှာအတိခေါ်ပိုင်းကိုကြည့်နေဆိုရင်သုတမယနဲ့စေတမယပဲရှိတယ်။သူတို့မှာဘာဝနာမယဆိုတဲ့အပိုင်းကမရှိဘူး။ဒီလိုဘုရားဘာသာရဲ့ထူးခြားချက်ကလေးတွေလည်းတတိပြုမိဖို့အင်တန်ရေးကြည့်တယ်။ဟိုဘလောက်အရေးကြီးတယ်ဆိုတာကိုလည်းပဲသဘောပေါက်ဖို့လိုသေးတယ်။အဲ့တော့အနောက်တိုင်း philosophy တွေအတေးခေါ်ရတူတာစာပေဖတ်မယ်သူမှင်ပြောခေါ်တဲ့လူတွေပြောတာကိုနားထောင်မယ်နားထောင်ပြီးစဉ်းစားမယ်စဉ်းစားပြီးနောက်ထပ်လုပ်စရာတိတ်ကြီးရှိတော့ လက်ခံရင်လက်ခံမယ်လက်မခံရင်လက်မခံမယ်နေလိုက်တော့မှာဘုရားဘာသာတရားမှာကျန်တော့သုတ္တမယဉ္ဇဉ်စိန္ဒမယဉ္ဇဉ်လောက်နဲ့မလုံလောက်သေးဘူးဘာဝနာမယဉ္ဇဉ်လို့ခေါ်တဲ့ကိုယ်တိုင်ကျင့်ကြံအားထုတ်မှုပိုင်းကအင်မတန်ရေးကြီးပါတယ်ဒီလိုတရားထုတ်တဲ့နံပတ်သက်တော့တခြားတနေရာမှာပြောခဲ့ဘူးတဲ့တုန်းကပရိသတ်ထံမှာတရားကြီးတယောက်ပါတယ်အဲ့တရားကြီးကိုဒီတစ်ခေါက်ပြန်တွေ့လေးတယ်ဒဂမကြီးတွေလက်ပါပါတယ်သူချင်းအယူဆချင်းလက်ပြီးနေတယ်အဲ့ဒီဒဂါကြီးကဘယ်လိုပြောလဲဆိုတော့တပည့်တော်အရင်တစ်ခေါက်တုန်းကတဲ့ဟိုအရှင်ဘုရားကြွလာတုန်းကမိတ်ဆွေတငယ်ချင်းတွေကအကြောင်းနေတဲ့ဒီဟာအတင်းကြက်ခေါ်လို့တပည့်တော်လိုက်ခဲ့ပါတယ်တပည့်တော်ကမယုဖလာတော့ဘုရားဘာသာပါပဲဒါပေမဲ့တပည့်တော်တိတ်အလေးနဲ့မထားခဲ့ပါဘူးအသက်ကလည်းမငယ်တော့ဘူး50နဲ့ကျော်နေတယ်စင်္ဂါရမယ်ရရောက်တယ်စင်္ဂါတက်တယ်ရရောက်တယ်တတိယကစာပြီးတော့ဖတ်တာဝါသနာပါပါလေအချင်းရရလောက်စာဖတ်တယ်ဒီတစ်ခေါက်တော့တဲ့ရှင်ဖျားကြားလာမယ်ဆိုတော့ကြားတော့တတိယတော့ကိုယ့်အကူလာခြင်းလို့ပဲလာတာပါအဲ့ဒီလာခြင်းအကြောင်းတော့မှသူပြောတာအရှင်ဖျားဒီတစ်ခေါက်ကြားလာတယ်မှာတရားထုတ်ရတဲ့အကျိုးနဲ့ပတ်သက်ပြီးတော့ဟောပြခဲ့တယ်တရားအထုတ်ပုံကိုလည်းပဲဟောခဲ့တယ်တဲ့ခဏလေးတဲ့အချိန်ရတာဆိုတော့ရိုးရိုးလေးနည်းနည်းလေးပဲဟောနေတာပါတနားကြီးတနားကြီးခွဲလောက်ပဲကြည့်ရတာ။ဒါပေမဲ့အဲ့တုန်းကဟောတုန်းကအဲ့ဒီဒကာကြီးနဲ့ဒကာမကြီးတွေပြောပြလိုက်တယ်မှာတရားထုတ်တာအယုတ်ဆုံးအောက်ထစ်ဆုံးအကျိုးကိုပြောရမယ်ဆိုရင်ဒါအနည်းဆုံးတော့သူအောက်နေကြမရှိတော့ဘူး။အနည်းဆုံးအကျိုးကတော့ပြောမယ်ဆိုရင်မကုန်နဲ့အတန်များတယ်မကုန်နေပါတိအောင်ရတာ။အနည်းဆုံးအဆင့်အကျိုးကိုပြောရမယ်ဆိုရင်အဲ့ခဏလေးမှာအိတ်ရင်းနဲ့ပဲစိတ်ကိုရောခန္ဓာကိုယ်ရောချော့ထားပြီးအတက်ရှိတာကိုလေးလေးမမှန်လေးကြည့်ပြီးအဲ့ဒီအတက်ရှိတာမှာပဲသတိလေးကတ်ထားလိုက်မယ်နော်တိုးပြီးတော့ဝင်လာနေတာတိုးပြီးတော့ဖက်သွားနေတာနော်ဝင်လာတဲ့လေမှာနည်းနည်းလေးအေးတာဖက်သွားတဲ့လေမှာနည်းနည်းလေးနေတာဒီနှစ်ခုခြံနှံ့ခြင်းတွေကိုပါစိတ်ကတီးပြီးတော့သတိလေးကတ်ထားမယ်ဆိုရင်ဒီအာယုံမှာစိတ်နေသလောက်တခြားတော့ကဖြစ်เสียရည်ဒုက္ခရကံရည်မတွေးနေဘူးလူတွေကအချိန်လေးတွေးနေကြတာပဲစဉ်းစားတတ်တဲ့ရည်တွေးတတ်တဲ့ရည်တွေကတကယ်ပြောမှဆိုမျိုးရည်တွေကနည်းနည်းတော့တွေးတာပါကြီးလာလေးပူတွေးလေးကြီးလာလေးပူတွေးလေးတွေးเสียရည်လည်းများလေးဖြစ်လာတော့ဆိုတော့노래ချင်းအနေနဲ့အပြော်သွားတဲ့ချိန်ပြီးတစ်ခုမှတစ်ခုတော့တွေးနေတာပဲညာစွာအချိန်လုတ်เสียကံရည်ပူပင်တော့ကရောက်เสียရည်အဆင်မပြေတာဒါတွေပဲတွေးတာများတစ်ခါလေတော့စိတ်ကူးရင်တာပြီးပါတယ်ပြောစရာလေးတွေစိတ်ကူးရင်းတော့နေတတ်တယ်။ဘာပြောပြောလဲ။တခုခုအစီအစဉ်လုပ်တော့ပဲစဉ်းစားတာဖြစ်ဖြစ်။ရောက်ရပေါက်ရပဲတွေ့ရပဲဖြစ်ဖြစ်။အဲ့ဒီအားလုံးကတွေ့တာကြီးပဲ။အဲ့တော့ခဏလေးများဘာမှမသေးပဲနေဘယ်လိုများနေမလဲဆိုတာ။ကြည့်ဖို့ကောင်းတယ်။စမ်းကြည့်ဖို့ကောင်းပါလား။ငါတို့ကအများနဲ့တွေ့တယ်မသေးပဲနေလည်းနေ။အဲ့တော့စိတ်ဆိုတာဒီတိုင်းနဲ့တွေ့မသေးပဲနေလိုက်လို့ပြောလို့မရဘူး။တကုမောတကုတော့သူတွေးနေမှာပဲအာယုမရှိဘဲနဲ့သူဖြစ်မှမဖြစ်နိုင်ဘူးအဲ့တော့အတိတ်အနာဂတ်နဲ့ပတ်သက်တာတွေကိုမတွေးမိအောင်ဆိုရင်ပစ္စုပ္ပန်မှာဖြစ်တုံဖြစ်စေရိုးရိုးလေးစဉ်းစားစရာမလိုတဲ့အာယုအဲ့ဒီအာယုမှာစိတ်ကိုကပ်လိုက်ဖို့ပဲပစ္စုပ္ပန်မှာဖြစ်တုံဖြစ်စေအာယုကလည်းအကယ်၍စဉ်းစားစရာလိုနေတဲ့အာယုမျိုးဆိုရင်မကောင်းသေးဘူးသူတွေးအောင်ပါပဲအဲ့တော့တရားထုတ်ရဆိုတာပထမအဆင့်အနေနဲ့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတဲ့အင်မတန်ရိုးတဲ့အာယုလေးတစ်ခုသူတမင်ငါလည်းလုတ်เสียမလို့တမင်ငါလုတ်နေရင်အလုံးရှုပ်ဘူးတမင်ငါလည်းလုတ်เสียမလို့သူ့ငကိုအတိုင်းနဲ့ဖြစ်နေတယ်အာရုံရဲ့တဘာဝကလည်းယူလိုက်တာဘာမှစဉ်းစားကြမလို့အဲလေးကိုတိနေုံပဲဒီတိနေတယ်ဆိုတာမှတော့မှဝင်လာတာကိုဝင်နေလို့တော့နာမည်တက်ဖို့မလို့တကယ်တော့သူ့တော့အစမှတချို့ကအလေးချင်းရှိသေးတဲ့ခါမှာစိတ်ပန့်လို့နေအောင်ဆိုတော့ဝင်တာကိုဝင်တယ်လို့နာမည်တက်တယ်ထွက်သွားတာကိုထွက်တယ်လို့နာမည်တက်တယ်တကယ်တော့နာမည်တောင်းတက်ဖို့မလို့သေးဘူးဒီမြင့်ကြီးအဲ့ဒီဝင်လာတဲ့လေတိုးနေတာလေးပြီးဖို့ပဲလို့ဝင်လာတဲ့လေတွေကနည်းနည်းလေးအေးတယ်ဒါလေးပြီးဖို့လို့နည်းနည်းညံ့လေးဖြစ်တယ်ထွက်သွားတဲ့လေကလည်းတိုးပြီးတော့ထွက်တယ်နည်းနည်းညံ့လေးဖြစ်တယ်နည်းနည်းလေးနွေးတယ်အဲ့ဒီတိုးတယ်ဆိုတော့လည်းနာမတက်ဖို့မလို့ထီးတယ်လို့လည်းနာမတက်ဖို့မလို့ပူတယ်လို့လည်းနာမတက်ဖို့မလို့အေးတယ်လို့လည်းနာမတက်ဖို့မလို့တို့တော့တိုးမှန်းသိရမယ်ထီးမှန်းသိရမယ်အေးမှန်းသိရမယ်ပူမှန်းသိရမယ်တော့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတာပဲကိုယ့်ကိုယ်သတိကပ်ထားလိုက်ရင်ဒါသိတာပဲသူများကိုပြောပြရမယ်ဆိုရင်တော့တခါလုံးနေရှာတော့ပြောရတော့ အဲ့တော့စကားလုံးဆိုတာဟာအဓိကအားဖြင့်သူတစ်ပါးကိုပြောရနေမှာသုံးရတယ်။ကိုယ်ကိုယ်တိုင်လက်တွေ့ထိတွေ့ခံစားလို့ရတာမှာစကားလုံးသုံးစရာမလိုဘူး။ဥပမာတစ်ခုခုကိုယူပတ်စားရတယ်လက်တရက်တစ်ခါချိုးတယ်။ချိုးလိုက်တာလို့ပြောနေဖို့မလိုဘူး။သူချိုးပြီးသားပဲလက်တရက်မှတော့ချိုးတာပဲ။အဲ့ဒါလိုပဲ။အဲ့ဒါလိုရိုးရိုးလေးတရားထုတ်ပုံကိုပြောပြခဲ့တော့အဲ့ဒီဒကာကြီးတွေဒကာမကြီးတွေကဒါလေးကိုသူစမ်းကြည့်တယ်။စမ်းကြည့်တော့ပြောတဲ့တိုင်းပဲတဲ့။စိတ်ကလေးငြိမ်းချမ်းပြီးတော့ဒီနေ့ချက်ချက်အိပ်ပျော်သွားတယ်။အဲ့တော့တရားအထုတ်ရင်းနဲ့အိပ်ပျော်သွားတာကောင်းပါလေ။အိပ်ရချင်းတူတူပါထူးပါလေ။ဒီတိုင်းမှာအိပ်ရင်လည်းပဲဟိုကြောင်းတီးဒီကြောင်းတီးအစင်မတီးတဲ့အကြောင်းတွေပါပဲ။စိတ်ကပူလောင်အောင်ပြီးတော့အိပ်ပျော်သွားမယ်။အဲ့ဒါနည်းနည်းချက်ချက်ရှိမှမဟုတ်ဘူး။အိမ်မက်တီးကောင်ကဒါမက်တက်တယ်။တော့တရားထုံရင်စိတ်ကလေးငြိမ်းချမ်းပြီးတော့ဖိတ်သွားတာအင်တန်ကောင်းပါလေပြန်လို့လာတဲ့ခါကြီးကြီးလေးလေးချင်းချင်းတားလေးပြန်လို့လာတယ်အဲ့တော့အဲ့ဒီတကာကြီးတွေကမာကြီးတွေကပြောပြတယ်တတိတော်အဲ့ဒါလေးစမ်းကြည့်ပါလေစမ်းကြည့်လိုက်တော့အဲ့ဒီတိုင်းနဲ့နည်းနည်းချက်ချက်ငြိမ်းငြိမ်းချမ်းချမ်းလေးအိပ်ပျော်သွားတာတည်းလို့အခုတော့အဲ့တိုင်းအဲ့တိုင်းနဲ့ရားလေးမှတ်ပြီးအိပ်ပါလေတဲ့ဒီတစ်ခေါက်အရှင်ပြားလာတော့တတိတော်တို့ဒီများခေါ်လို့မဟုတ်ဘူးတတိခေါက်တော့ကိုယ့်ကိုလာကျင်လို့လာတာပါတရားထုတ်တဲ့ပတ်သက်ပြီးပို့ပြီးတည်ပြင်ပါတယ်အဲ့တော့အဲ့ဒါကြည့်ပေါ်ရနော်ဒီအကြောင်းအရာလေးဟာတိတ်တော့ထူးထူးဆန်းဆန်းမဟုတ်ဘူးနော်ဒီတရားကြီးတွေဒီကမာကြီးတွေတရားထုတ်တာလည်းပဲဘာမှဟိုထိတိရောက်လို့မပြောနိုင်သေးဘူးဘာမှလည်းအသိဉာဏ်တူးတွေလည်းမရသေးဘူးသို့တော့ပြောလိုက်တဲ့စကားလေးတစ်ခုကိုစမ်းကြည့်လိုက်တယ်အဲ့ဒါအရေးကြီးတယ်ပြောတာကိုစမ်းကြည့်လို့ရေးကြည့်တယ်။ပြောတာတွေကလောက်များများဘာမှမစမ်းကြည့်ဘူးဘာမှမထူသေးဘူး။အဲ့တော့စမ်းကြည့်လိုက်တော့နည်းနည်းလေးပဲလောက်ရသေးတယ်နော်။များများကြီးမဟုတ်သေးဘူး။အဲ့မပြောခင်လေး5မိနစ်10မိနစ်အဖြစ်ဖြစ်နေတယ်။ဒီလောက်ကလေးပဲအသက်ကိုလေးလေးမှန်မှန်လေးရှူတော့တတိကန်လိုက်တော့နည်းနည်းချက်ချက်လေးစိတ်ကလေးအေးချမ်းပြီးအိပ်ပျော်သွားတယ်။အကျိုးနည်းနည်းတော့ရသွားပြီ။နော်။အဲ့တော့ဒီအချိန်လေး5မိနစ်10မိနစ်ဟာဒီတန်းထားမယ်ဆိုရင်တောကဖြစ်ပြာကြီးတွေးမယ်။လောဘဖြစ်ပြာကြီးတွေးမယ်။ဒီအကုဒုဖြစ်ပါလေအကုဒုကတာစိတ်ကိုလှုပ်ရှားစေတယ်ပူလောင်စေတယ်မြင့်မွန်းစေတယ်ဆင်းရဲစေတယ်အဲဒါအကုဒုပဲအခုဒီအချိန်လေးမှာ5မိနစ်ကလေး10မိနစ်ကလေးမှာနော်အတက်ရှိကြလေးမှာတတိလေးကားထားလိုက်တော့လောဘဖြစ်เสียလည်းမတွင်းဘူးဒေါသဖြစ်เสียလည်းမတွင်းဘူးမောဟတော့ဤနေတဲ့ကြောင့်မောဟလည်းမဖြစ်ဘူးမာနလည်းမဖြစ်ဘူးအိတ်တမင်းစီရလည်းမဖြစ်ဘူးစိတ်ကလေးကတန့်ရှင်းမှုအထက်လျောက်တော့ရှိတယ်နော်ကြည်နေမှုအထက်လျောက်ရှိတယ်ဒီ5မိနစ်စဉ်နေမှာရာရုံုံပြည့်ပြီးတော့ရမှာမဟုတ်ဘူး။ရမှာဖြက်ခနဲ့ဖြက်ခနဲ့အတွေးဆိုတာလေးကပေါ်တတ်တာ။ဥတော်ပေါ်ပင်ပေါ်တော့လဲပဲ။သတိထားပြီးဒီအောင်လေးမှာထားနေလို့အေးပေါ်လာရင်သိတယ်။သိပြီးရင်ဒီအာနာပါနထွက်လေဝင်လေးမှာပဲဖြစ်တဲ့နေရာလေးမှာပဲစိတ်ကိုပြန်ထားတာ။ထားတော့ဘာပြောပြောလုံးဝလွတ်ထားတဲ့အချိန်နဲ့စာမယ်ဆိုရင်အတွေးတော့တော့နေတာအမှန်ပဲ။အဲ့တော့တစ်ခဏလေးပဲပြီးလိုက်ပြီးလိုက်။အဲ့ဒီပြီးလိုက်တဲ့တစ်ခဏလေးကတန်ရှင်းတဲ့ခြင်းလေးဖြစ်သွားတယ်။ရင်းချမ်းတဲ့ခြင်းလေးဖြစ်သွားတယ်။တော့အချိန်နဲ့တန်းတာပြီးပြောမယ်ဆိုရင်တစ်စက္ကန့်၂စက္ကန့်၃စက္ကန့်ဘယ်လိုတိုင်းလို့ရလဲ။အဲတော့လက်ဖြစ်တဲ့ဆိုရင်ဘယ်လောက်ကြာပြီးပြောမလဲ။တစ်စက္ကန့်တော့မကြာဘူးနော်။လက်ဖြစ်တဲ့ဆိုတာအမြဲတမ်းမြန်မာ။ထားပါတော့တစ်စက္ကန့်လို့ပဲနော်။အဲတော့လက်ဖြစ်တဲ့အတွင်းမှာမြတ်စွာဘုရားကစိတ်ပေါင်းဘယ်လောက်ဖြစ်တယ်လို့ဟောတာကြားဘူးလေ။ကတိတသိန်းလောက်ဖြစ်တယ်နော်။အတိအကျတော့မဟုတ်ဘူး။ကလေးတသိန်းလေးသားလောက်တော့ဖြစ်တယ်အဲ့တော့ဒီလက်ချက်တက်ကလေးမှာတရားရှိမှလိုက်တော့ကုသိုလ်စိတ်ပေါင်းဘယ်လောက်ဖြစ်တယ်ကလေးတသိန်းလောက်ဖြစ်တယ်နော်အဲ့တော့တာမားပြင်အချိန်ကတော့တစ်စက္ကန့်ပဲစိတ်ဆိုတာအင်မတန်သိဉာဏ်နဲ့နော်အခုခေတ်ကွန်ပျူတာတွေတော့မှတစ်စက္ကန့်တွင်းမှာဒီ information ပိန်းနဲ့တန်းနဲ့ကြည့်တော့ဒီယူနိုင်တယ်ပို့နိုင်တယ်အဲ့လိုကြားရတယ်စိတ်ကသူတို့ထက်ပိုထောင်မြန်သေးတယ်ကွန်ပျူတာတွေထက်အများကြီးပိုပြတ်မြန်တယ်အဲ့တော့တစ်စက္ကန့်တည်းမှာဒီကုသိုလ်အာရုံပြည့်တဲ့စိတ်ကလေးဟာအကျုံပေါင်းထက်ခါထက်ခါဂတိနဲ့ကြည့်တော့ပြလိုက်ရတယ်နည်းသလားမနည်းဘူးနော်အဲ့ဒါမျိုးလေးတွေစဉ်းစားတတ်တယ်ခါအချိန်လေးကိုနည်းနည်းလေးဆိုတော့အကျိုးမရှိပါဘူးအလကားပါပဲဆိုတော့အလကားအကုန်မခံသေးဘူးဒါကြောင့်ဒီပြိတ္တဒီမှာထိုင်စောင့်နေတုန်းမှာဒီထက်မှာဘုရားတရားထုတ်နေကြလဲဘုရားတရားမှတ်နေလိုက်ကြလဲလို့နေလိုက်တာဒီလိုမိတာကနောင်ခံလိုက်ပဲဒီလိုအချိန်လေးတွေကြုံရတဲ့ခါမှာအတုံးပြည့်စီခြင်းလို့တံပိုးထားစီခြင်းလို့အချိန်ကိုတံပိုးထားပါ အချိန်ဟာဘဝပဲကိုဘဝကိုတန်ဖိုးထားသလားလို့မေးရင်မနေ့ကြည့်ရမယ်တန်ဖိုးထားပါလို့ဖြစ်မှာနော်ဘဝကိုတန်ဖိုးဖြတ်လို့ရမလားဆိုရင်ဖြတ်လို့မရဘူးနော်ဘဝကိုတန်ဖိုးဖြတ်လို့မရဘူးအချိန်နဲ့တန်ဖိုးဖြတ်လို့မရဘူးအနောက်နိုင်ငံမှာတော့တချို့ပြောကြတယ် time is money တဲ့အချိန်ကပတ်စံတယ်အချိန်ရှိရင်ပတ်စံချလို့ရတာဘူးဘယ်လိုလုပ်ပြောတာသူတို့ပြောပုံကလည်းပဲနားထောင်ကြည့်ရင်တော့အချိန်ကိုတန်ဖိုးထားပါလို့ပြောတဲ့အဓိပ္ပာယ်မျိုးရောက်ပါတယ်အချိန်ကိုမဖြုံးနဲ့အချိန်ရှိရင်အလုပ်လုပ်လုပ်လို့ရင်ပတ်စံရမယ်အဲ့ဒါဆို time is money ဆိုတာဖြစ်သွားမယ်နော်တနည်းအားဖြင့်တော့ဟုတ်ပါတယ်ဘာမှမလုပ်ဘဲနဲ့အချိန်ဖြုံးနေတဲ့လူတွေတက်တယ်နော်အဲ့ဒီအကြံဉာဏ်ပေးတဲ့စကားလေးကတော့ပဲတန်ဖိုးရှိပါတယ်ဒါပေမဲ့အချိန်ရှိသမျှပတ်စံနဲ့ပဲလဲလိုက်မှာလားအဲ့လိုဆိုရင်တော့မမှန်သေးဘူးနော်ကိုယ့်ရဲ့တနေ့တာအချိန်အမှန်တော့အလုပ်ရုံတစ်ခုမှအလုပ်သွားလုပ်တယ်အလုပ်ချိန်7နာရီတချို့မှဆိုအချိန်ပိုလို့ရတယ်10နာရီ7နာရီကိုယ့်အချိန်ကိုရောင်းတာပဲအချိန်ဒီမှာကပါဘူးကိုယ့်အချိန်ရဲ့ကိုယ့်ရဲ့စဉ်းစားတွေးခေါ်နေတဲ့အသိဉာဏ်ရဲ့ကိုယ့်ရဲ့ခန္ဓာကိုယ်အင်အားရဲ့ဒါတွေကလုံးရောင်းတာပဲတကယ်တော့စဉ်းစားကြည့်ရင်ရောင်းတာနော်အဲ့တော့ကိုယ့်ဘဝရဲ့အချိန်တွေကိုရောင်းလိုက်တာကိုယ့်ရဲ့စဉ်းစားတွေးခေါ်နေတဲ့စွမ်းရည်တက်တီတွေကိုရောင်းလိုက်တာကိုယ့်ရဲ့အင်အားကိုရောင်းလိုက်တာအဲ့တော့ဒါကမလုပ်လို့တော့မဖြစ်ပါဘူး။စာဝန်ကြီးဘဝရက်ကြီးရေးတော့တာဘုတ်ကိုလောက်ရမှာဘူး။အဲ့တော့သို့တော့အချိန်ရှိတဲ့မြတ်ဆန်နဲ့ပဲလဲလိုက်နေရှင်။တံပိုးဖြတ်လို့မရဘူးဆိုတဲ့ဘဝကိုတံပိုးဖြတ်လိုက်လို့ဖြစ်သွားတယ်။အဲ့တော့အထိုက်လျောက်တော့အချိန်လေးပေးပြီးစာဝန်ကြီးတက်လို့ရမယ်။ဒါဘဝပေးပြီးရှာလိုက်ရတဲ့ပတ်စံနေတော့ဒီပတ်စံကိုလည်းမဖြုံးတင်။ပတ်စံကိုဖြုံးရင်လည်းပဲဘဝကိုဖြုံးရရောက်သွားတာပဲတနည်းအားဖြင့်အဲ့ဒီဒီဟာရဖို့ရအလကားမဟုတ်ဘူးအချိန်ပြေးလိုက်ရတယ်ဘဝကိုပြေးလိုက်ရတယ်နော်အဲ့တော့ဒီတနေ့တာစာဝတ်နေရေးလုံနေရင်ကြားတဲ့ကအချိန်လေးတစ်ခါယူပြီးတော့တရားရှိမှမှုတရားထုတ်မှုလုံတင်သေးတယ်အင်တန်ရေးကြည့်သေးတယ်လူမှစွမ်းရင်တက်တည်တွေကအများကြီးရှိတယ်နော်ခုနစောစောတုန်းကပြောသလိုပညာရအမျိုးမျိုးကိုလေ့လာနေတဲ့စွမ်းရင်တက်တည်ရှိတယ်သိပ္ပံပညာတွေရောဝိဇ္ဇာပညာတွေရောအလုတ်ကံလုံးနေတဲ့စွမ်းရင်တက်တည်ရှိတယ်ပတ်စံရှာနေတဲ့စွမ်းရင်တက်တည်ရှိတယ်အများကြီးစွမ်းရင်နေတဲ့စွမ်းရင်တက်တည်ရှိတယ်အဲ့ထက်မှာလေးနဲ့တဲ့အသိဉာဏ်တွေတရားကြည့်ရင်ရနိုင်တဲ့စွမ်းရင်တက်တည်လည်းရှိသေးတယ်ရေးကြည့်တယ်အဲ့တော့လူမှစွမ်းရင်တက်တည်ဟာများများထွက်လာမှကိုယ့်ဘဝကိုပို့ပြီးတော့တန်ဖိုးထားမယ်စိမတ်မှုလည်းရမယ်နော်အဲ့တော့ဘာသာရည်ဒီကတော့မှခုနပြောသလိုခုနမဆိုင်ဘူးလို့မိစတယ်နဲ့ကိုယ့်ခန္ဓာတဲ့ကိုယ့်ဘဝတဲ့ရည်ဒီမှာလိုအပ်တဲ့အသိဉာဏ်တွေအများကြီးရှာမယ်ကိုယ်ခန္ဓာဆိုတာကြည့်လိုက်ရင်ဒီခန္ဓာကိုယ်ကမှတိဆောက်ပုံနဲ့အများကြီးရှိတယ်။အုံနောက်တွေရှိတယ်၊နှလုံးရှိတယ်၊အဆုပ်ရှိတယ်၊အသေးရှိတယ်၊ကြောက်ကတ်ရှိတယ်။သူတို့ဘာတွေလုပ်နေလဲ။အခန္ဓာကိုယ်ရဲ့အစိတ်ပိုင်းဘယ်နေရာမှာရှိတယ်လဲ။ဒီလိုလိုလေးနော်။ဒီခန္ဓာကိုယ်အစိတ်ပိုင်းတွေမကြည့်ခဲ့အောင်မပြက်စီအောင်နာရှောင်တင်နာရှောင်အောင်။နော်။စမ်းမရင်မကြည့်ခဲ့အောင်အရက်တို့ဘာလို့မတောက်တင်ဘူး၊ဆေးလေးမတောက်တင်ဘူး။တခြားခြားလည်းပဲမူကြီးစီဝါတို့ဘာလို့ပါဝင်ပေါ့။အစားတောက်တာကစမ်းမရင်ကိုကြည့်ခဲ့စင်နဲ့အစားတောက်တွေရှောင်တင်တယ်။ခန္ဓာကိုယ်ကြောင့်ရတာကိုအများကြီးလို့ရနော်စိတ်ကောဒီစိတ်နဲ့ဒီလုံနေရတာစိတ်နဲ့ဘဝရက်တည်နေရတာစိတ်အကြောင်းကနားလည်ဘူးမလို့လားလို့သေးတာပဲနော်အဲ့တော့မိမျိုးမျိုးနဲ့စိတ်ချမ်းသာမှုရှိအောင်နီးလောင်ရှာရမယ်နော်စိတ်ပညာကိုလေ့လာရမယ်အဲ့တော့စိတ်ပညာထဲမှာဘုရားဟောတဲ့စိတ်တန်မှုပဒနာအလေးနဲ့ဆုံးတယ်အထူးရောက်ဆုံးတယ်နော်တို့အနောက်နိုင်ငံစိတ်ပညာနည်းတွေနဲ့ရှာပွေလေ့လာထားကြလဲတချို့ကအမှတ်မှတ်သားစရာလေ့လာကြကောင်းပါတယ်နော်အဲ့တော့ကိုယ့်ဘဝမှာရှိသမျှအခြေအနေအားလုံးကိုပတ်စံကြားတာနဲ့အပျော်ပါခံစားတာနဲ့ဒီလောက်နဲ့တင်အကုန်ခံလိုက်ဖို့မသိဘူး။ဒါကြောင့်သူကဒီတရားကိုသိတဲ့အသိဉာဏ်ကတံပိုးဖြတ်လို့မရပြန်ဘူး။အင်တန်ရေးကြည့်တယ်။ဒီတရားကိုမသိဘဲနဲ့တည်သွားမယ်ဆိုရင်လူဖြစ်ရကျုံနှက်ပြီလို့ပြောနေတယ်။ဆိုတော့တရားထုတ်တဲ့တကယ်လေးကြောက်ကဘယ်လိုပြောလဲဆိုတော့တရားထုတ်ပြီးတော့နှစ်တည်တော့ကြာလာမှဒီတစ်ခါတစ်ခါကိုယ့်ဘဝပူပူပြီးတည်လာတော့သူ့စိတ်ကသူတေးချာလေးကြည့်လို့ရသွားတဲ့ချိန်ကျမှဒီလိုပြောလိုက်တော့လူဖြစ်ပြီတဲ့လူကကိုယ့်စိတ်ကိုကိုယ်မသိဘူးစိတ်ကလောဘခံနေမှလှုပ်ဒေါသခံနေမှလှုပ်တယ်မာနခံနေတယ်လှုပ်တယ်အိတ်တမစ္ဆီယခံနေတယ်လှုပ်တယ်လောဘဒေါသတွေကိုပဲငါလို့ထင်တာနော်ငါလို့ခြင်းနဲ့ငါစိတ်ဆိုတဲ့ငါမကြည့်နိုင်ဘူးငါကတင်ရထက်ပါတယ်စသဖြင့်ဒီလိုတွေးနေတာနော်အဲ့ဒါဘယ်သူကပြောနေတဲ့စကားတွေလဲလောဘပြောနေတယ်နော်ငါလို့ခြင်းနဲ့စိတ်ကအမှန်တော့လောဘကပြောနေတာဒါပေမဲ့သူစိတ်ကြီးမှာတော့ငါပြောတယ်လို့ထင်တယ်။ကြက်လောဘကိုငါလို့ထင်ပါတယ်။ငါမကြောက်ဘူး၊ငါမကြင်နဲ့ဘူး၊ငါစိတ်ဆိုးတယ်။ငါဝန်းနေတယ်၊ငါကြောက်တယ်။ဆိုတော့ဘယ်သူကပြောနေတာလဲဆိုတော့ တကယ်ပြောနေတာဒေါသကပြောနေတာဒါပေမဲ့သူ့ဟာသူ့ရောအဲ့ဒါကိုငါလို့ထင်တယ်နော်အဲ့လိုပဲငါသူများထက်တာလေဒီသူများတွေကငါထက်တာသွားပြီအဲ့လိုပြောနေတာကဘုရားပြောတာလေမာနကပြောနေတာနော်ဒါပေမဲ့သူကမသိတော့ငါပြောလို့ပဲထင်တယ်နော်အဲ့တော့ဒီကိလာတိရိတာတွေကိုတနေ့ဒီငါလို့ပြောနေကြတာစဉ်းစားကြည့်နော်ဘုသူ့ကိုငါလို့ပြောနေတာလေတိရိတာတွေကိုတနေ့ဒီတနေ့ဒီငါလို့ပြောနေကြတာစိတ်တွေကရှုပ်ထွေးတယ်ပူလောင်တယ်ဘဝတွေလည်းပူပြီးရှုပ်ထွေးတာနော်တဖြည်းဖြည်းအဲ့ဒီသဘောတွေကိုကိုယ်စိတ်တွေမှာဖြစ်တဲ့ကောင်မော်လောဘကိုကြည့်လောဘရဲ့သဘောလေးကိုသိတယ်ဒါလောဘနှမျိုးတွန်းတဲ့စိတ်တယ်ဒါဟာဒီကဘာကိုမနာလိုတဲ့စိတ်တယ်ဒီလိုငင်းတက်တော့လို့ရှိရင်တဖြည်းဖြည်းစိတ်ကချင်းချင်းချင်းချင်းသွားတယ်နော်အဲ့ဒီတစ်ပည့်လေးကလူပဲတရားကိုနှိမ့်တယ်ကြည့်ရတော့တခါတည်းမှာသူ့စိတ်ကိုသူကြည့်လိုက်ရင်စိတ်ကလုံးလုံးချင်းသွားတယ်နော်ချင်းပြီးတော့စိတ်ညီလေးဖြစ်သွားတယ်နော်အဲ့ဒီအချိန်မှာရှိနေတဲ့အတ္တညာကသူကလောဘနဲ့လည်းမရှိဘူး။ဒေါသနဲ့မရှိဘူး၊မာနနဲ့မရှိဘူး၊အိတ်တမရှိနဲ့မရှိဘူး။သိနေတဲ့ကြောင့်မောဟလည်းမရှိဘူး။အဲ့ဒါလို့သိနေတဲ့စိတ်ကအင်မတန်မြတ်တဲ့စိတ်၊အင်မတန်ဉာဏ်ပါတဲ့စိတ်၊အင်မတန်လူကြီးဆန်တဲ့စိတ်လို့ဆိုရမယ်။လောဘဒေါသမောဟတွေနဲ့ရှင်နေတဲ့ခါမှာရှင်နေတဲ့စိတ်ကအင်မတန်ကလေးဆန်တဲ့စိတ်ပဲ။လူကြီးမဆန်ဘူး၊အင်မတန်ကလေးဆန်တဲ့စိတ်ဖြစ်နေတယ်။အဲ့တော့ဒီလိုသတိနဲ့နေတာကြားလာလို့ရှိရင်အဲ့ဒီသတိနဲ့နေတဲ့စိတ်တိုင်းတနည်းအားဖြင့်ပြောမယ်ဆိုရင်လူပိတတဲ့စိတ်လို့ဆိုရအောင်သိချလိုက်တာကိုရိုးရိုးလေးနားလိုက်သိကြတာနော်ဉာဏ်လေးနဲ့တတိယနဲ့ရှင်းပြီးတော့သိနေတဲ့စိတ်ပိုင်ပိုင်ခြားခြားခေါခွက်ကြီးရသိတယ်လောဘကိုလောဘမှန်သိတယ်ဒေါသကိုဒေါသမှန်သိတယ်မောဟကိုလည်းမောဟမှန်သိတယ်မာနဣတမစ္ဆိယဩဒိစ္စကုတ်ကုသဆိုတာလေနော်ပူလောင်တာတွေဆင်းရဲတာတွေနောင်တရတာတွေဒီစိတ်တွေကိုသိချပိုင်ပိုင်ခြားခြားတိတွားမှန်တာဒီလိုသိနေတဲ့စိတ်ကလူပိတတဲ့စိတ်လို့ဆိုနေမယ်နော်အဲ့လိုမဟုတ်ဘဲနဲ့လောဘတွေဒေါသတွေနဲ့ပဲနေနေစင်ဘူးလူပိတရလို့ပြောနိုင်မလားတိရစ္ဆာန်တွေလည်းလောဘဒေါသနဲ့နေတာပဲဟမ်ဟိုလူကမွေးလို့လူကဖြစ်လာပြီဆိုတော့ဒါကတော့တိရစ္ဆာန်ဟိုတရားတွေကိုဟိုအတန်းစားခွဲတဲ့ခါမှာဒီလိုပဲခွဲလိုက်ရတာပဲဟမ်ဒါကတော့ခွေးဒါကြောင်းဒါမြင်းဒါကနွားဒါကကျွဲဒါတွေကတော့မြောက်ဒါကတော့လူဘုံအဲဒါကတော့လူဘုံလည်းမဟုတ်တော့ဘူးနော်လူဖြစ်သွားပြီလို့ခေါ်လိုက်တာနော်ဒါပေမဲ့လူစိတ်စီရီတက်ကဖြစ်လာဖို့ဆိုတာဘုံမွေးချင်းအလိုလျောက်မရလာဘူးအမှန်တန်ကြိုးစားရအောင်အဲ့ဒီအချက်ကိုသဘောပေါက်ဖို့လိုတာနော်အခုနတရားထုတ်တဲ့တပည့်လေးကသူ့ကိုဘယ်သူမှတင်ပြီးလို့ပြောတာမဟုတ်ဘူးသူ့ဟာသူ့စိတ်ကိုသူကြည့်တော့သိချာတိတော့တဲ့ရှင်ကျမ်းမှာဩဒီစိတ်ကလူစိတ်ပဲဒါနဲ့သမှုဒီပစ္စာစကားနဲ့ပြောတာပဲနော်ပရမတ်ထတ္တစ္စာစကားနဲ့ပြောတာမဟုတ်ဘူးတကယ်ပြောရင်တော့စိတ်ကစိတ်ပဲလူစိတ်ရဲ့ဘာလဲစသဖြင့်လို့ပြောလို့မရဘူးနော်တို့တော့လည်းပဲသမုဒိပစ္စာအမြင်နဲ့ပြောမယ်ဆိုရင်တောင်မှအဲ့လိုတတိနဲ့ဉာဏ်နဲ့ရှင်ပြီးတော့သိနေတဲ့စိတ်အမှားမှအကောင်းဆုံးကိုခွဲကြနိုင်တဲ့ဉာဏ်တဉာဏ်နဲ့ရှင်တဲ့စိတ်တားလျင်လူပိတတဲ့စိတ်လို့ခေါ်လို့ရမယ်အဲ့တော့ကိုယ့်ကိုယ်ပြန်မေးကြည့်သမားငါတို့ကလူပိတတဲ့စိတ်နဲ့နေတဲ့အချိန်ဘယ်လောက်များတယ်လဲစဉ်းစားကြည့်သမားဘဝကိုလေးလေးနဲ့နဲ့စဉ်းစားစီခင်လေရိုးရိုးလေးနဲ့ရှင်းနေအောင်သဘောပေါက်စီခင်လေနက်နက်နဲလေးရှင်းရှင်းလေးရိုးရိုးလေးသဘောပေါက်စီခင်ကိုကိုကကြံမေးကြည့်ကြပါလောဘဒေါသနဲ့နေတဲ့ခါမှာလောဘဒေါသဖြစ်နေတဲ့တိရစ္ဆာန်စိတ်နဲ့ထူးတလားမထူးသေးဘူးနော်သူတို့လည်းစားကြည့်နေသူတို့လည်းပြောကြည့်နေတာသူတို့လည်းတစ်ကောင်တစ်ကောင်ကြံကြည့်ကြတယ်ကြိုက်ကြတာအဲ့ဒါလို့ပြီးတဲ့စိတ်နဲ့နေနိုင်မှလူပိတတဲ့စိတ်ဖြစ်ပြီလို့ဆိုနေတယ်နော်ဒါပေမဲ့လူပိတပြီလို့သာပြောလို့ရတယ်နော်လူပြည့်ပြည့်နတ်ပြီလို့တော့ပြောလို့မရသေးဘူးလူပြည့်ပြည့်နတ်ဖို့ဆိုရင်နောက်ထပ်ကြိုးစားရအောင်အဲ့တော့ဒီလိုသိနိုင်တဲ့အစွမ်းရည်တက်တီ potential ကနော်လူတိုင်းမှာပါတယ်အဲ့တော့ဟို logic ပညာသင်နေတဲ့စွမ်းရည်တက်တီလည်းရှိတယ်ပစ္စည်းဥစ္စာရှားကိုနေတဲ့စွမ်းရည်တက်တီရှိတယ်အပျော်ပါးတွေကိုခံစားနေတဲ့စွမ်းရည်တက်တီရှိတယ်ဖြစ်တတ်တဲ့စွမ်းရည်တက်တီလည်းရှိတယ်ငုံတတ်တဲ့စွမ်းရည်တက်တီလည်းရှိတယ်လို့ဆိုရမှာပဲနော်ဒါလည်းပဲစွမ်းရည်တက်တီတစ်ခုလို့ဆိုပါစို့ဒီပစ္စုပန်တည့်တည့်လေးသိနိုင်တဲ့စွမ်းရည်တက်တည်းလေလူမှရှိတယ်နော်မျိုးစီလေးပါလာတယ်တတိစီတတိကလူတိုင်းမှရှိတယ်အာယုံဖြစ်တိုင်းဖြစ်တိုင်းအဲ့ဒီအာယုံလေးကိုသိဖို့အရေးမှာတတိတမာရီလေးနည်းနည်းပါတယ်နော်အဲတတိတမာရီမပါလို့ရှိရင်တော့မောဟလုံးလုံးဖြစ်သွားပြီအာယုံမသိတော့ဘူးအဲ့တော့တတိဆိုတဲ့မျိုးစီတမာရီဆိုတဲ့မျိုးစီဟာလူတိုင်းမှပါတယ်အဲ့ဒီပါလာတဲ့မျိုးစီလေးကိုကြီးမောအောင်လုပ်ရမယ်တော့တခြားကိစ္စတွေလောကီပညာတွေဘလောက်ပဲသင်သင်ဘွယ်တွေပါရိဘွယ်တွေဘလောက်ရရနော်ဘုန်းကြီးရဲ့မိတ်ဆွေတွေမှာပါရိဘွယ်တွေရထားတဲ့ပုဂ္ဂိုလ်တွေရှိတယ်ဘုန်းကြီးရဲ့ဆရာသမားတွေမှာလည်းပဲပါရိဘွယ်ကြီးတွေရထားတဲ့ပုဂ္ဂိုလ်တွေရှိတယ်သူတို့နေရာထိုင်တာတော့မဆိုးပါဘူးနော်သို့တော့ အခုအသက်ကြီးသွားပြီတချို့ပါရီဘွဲကနေဆရာတွေပါတွေလောက်တော့ပင်စင်ကြီးသွားပြီသူတို့ဘွားကိုကြည့်ရတာစိတ်အထိတ်တယ်ရှိသေးတယ်တချို့စိတ်အနတနာဆရာကောင်းတယ်စိတ်ဓာတ်တွေဆင်းရဲပြီးတော့ဒီအသင်ပြင်တော်မှတော်လေးညှိုးပြီးတော့ထိုင်းမိုင်းနေတာတွေ့ရတယ်သူတို့ဘွားကသူတို့ကျင့်တတ်မှုမရတာတွေ့ရတယ်အဲ့တော့အဲ့ဒီလောကီပညာတွေကဘလောက်ပဲတက်တာဘဝကိုတကယ်တက်လို့အရှင်ပြောင်တော့မသိနိုင်ဘူးအချိန်နဲ့ကောင်းဆုံးဒီပညာကိုအသုံးချပြီးစီးပွားဥစ္စာချနိုင်တယ်ဘလောက်ပဲရှိအချိန်ချင်းမှာအလုံးမလိုက်နိုင်လောက်နိုင်တော့တဲ့အခါမျိုးမှာနော်ကျမ်းမာရေးကြောင့်မဖြစ်ဖြစ်တခြားကြောင့်တစ်ခုကြောင့်မဖြစ်ဖြစ်အဲ့ဒီပညာတွေကအသုံးဝင်သေးလားဆိုတော့အသုံးဝင်တော့ဘူးနော်အဖုံးကြီးရဲ့ဆရာတွေစင်အင်ဂျင်နီယာတွေဘာကူဘွက်ရတာအသက်ကြီးဆုံးကြီးဆုံးကြီးဆုံးမျိုး60ကျော်90ရောက်ပြီအခုအိမ်မတိုင်းနဲ့ဘာမှမလုပ်ဘူးအဲကျမကြီးလည်းငါမကောင်းသူတင်ထားတဲ့အင်ဂျင်နီယာပညာအဲ့ဒီအချိန်မှာအတုံးဝင်သေးလားဝင်တော့သူ့ကိုစိတ်ချမ်းသာအောင်ပြင်းနေသေးတယ်ပြင်းနေတော့နော်စောင်းနေရကပြင်းနေသေးလားမပြင်းနေတော့ဘူးနော်အဲ့တော့သူ့မှာအတိုင်းတားလေးရှိတယ်ကန့်တတ်ချက်ရှိတယ်နော်တော်တော်ကို limited ဖြစ်နေတယ်သူ့အတိုင်းတားအဲ့တော့အဲ့ဒီလိုလောကီပညာတွေဘွဲ့ပြီးဘလောက်ပေးရရအဲ့ဒီလောကီပညာတွေဘွဲတွေကိုအသုံးပြုပြီးတော့ပစ္စည်းဥစ္စာတွေရှားဖေးဘလောက်ပဲရရယာတိတွေဂုံတွေအဆင့်တန်းတွေဘလောက်ပဲတက်တဲ့ဘဝကိုတကယ်ကျင့်တတ်မှုမရနိုင်ဘူးစိတ်အေးချမ်းမှုတကယ်ဘယ်တော့မှမရနိုင်ဘူးခဏတော့ကိုလိုရာလေးရတဲ့ခါမှာပျော်လိုက်တယ်ပြီးရင်ပြန်ပြီးတော့သွဲလေလေပဲစိတ်ဆင်းရဲတွေကိုပြန်သွားတာပဲနော်အဲ့တော့တကယ်ကိုဘဝကိုနောက်ဆုံးအချိန်ထိအေးချမ်းမှုကျင့်တတ်မှုသိနိုင်တဲ့အရာတရားပဲတကယ်တော့ဒီဘဝနဲ့ဆုံးချင်ကြည့်တော့မကဘူးနောက်နောက်ဖြစ်ရုံနဲ့ဘဝတွေမှာလည်းပဲဘဝကိုတကယ်အတိတ်တည်းရှိအောင်လေးနဲ့အောင်တန်ဖိုးရှိအောင်မြင့်မြတ်အောင်အထောက်ကူပေးနိုင်တာဒီတရားပဲနော်အဲ့တော့နည်းနည်းလို့ရင်နည်းနည်းကျူးရတယ်များများလို့လို့ကျူးများများကျူးရတယ်သူတော်တော်ကပြောကြတဲ့ဒကာကြီးရေဒကာမကြီးဆိုရင်အိတ်ခံနည်းလေးမှာ5မိနစ်10မိနစ်လောက်လုပ်တယ်လုပ်တော့နည်းနည်းကျူးရှိတယ်ဆိုသိရတယ်နော်ဒီကပိုပြီးတော့လုပ်နေတဲ့တရားဓမ္မတွေအများကြီးရှိပါသေးတယ်ဒီလိုကြုံတဲ့အခါတိုင်းတွေ့တဲ့အခါတိုင်းအချိန်မရွေးနေရမရွေးယတိလေးကပ်ပြီးတော့နေဖို့ဆိုကြဒီလိုရှင်းပြတယ်ပြောပြတယ်သူတို့သဘောပေါက်ကြတယ်သဘောပေါက်တော့လည်းပဲတန်းတော့ကြိုးစားတော့လုပ်ကြည့်တော့လုပ်ကြည့်တော့ဒီနိုးနေတဲ့အချိန်တစ်လျှောက်လုံးမနဲ့နိုးတဲ့အချိန်ညအိပ်ပြသွားတဲ့အချိန်ဒီရတဲ့လောက်အချိန်ဒီမှာတတိကပ်ကပ်ကပ်ပြီးတော့ငါတို့အကျင့်ကိုလောက်လာတဲ့လူတော်တော်များများပဲပြောတာလေသူတို့နေရတာကအရင်ကထက်စိတ်ထဲမှာပိုပြီးတော့လေးနေမှုရှိလာတယ်ပြေးချမ်းမှုရှိလာတယ်ပို့ကူလည်းပဲကျင့်တတ်မှုတော်ရှိလာတယ်လို့ပြောတယ်ဒါတယောက်နှစ်ယောက်တော့မကြောက်ဘူးအများကြီးရှိပါတယ်အဲ့တော့တတိယနေတဲ့ချိန်ဖြစ်ပေါ်နေတဲ့စိတ်ရဲ့အယူချင်းစိတ်ရဲ့အယေသွေးနဲ့တတိမရှိတဲ့ကောင်မိတိမိလျော်နေတဲ့ကောင်လောဘဒေါသတွေဖြစ်နေတဲ့ကောင်ဖြစ်ပေါ်နေတဲ့စိတ်ရဲ့အယေသွေးအယေသွေးနှစ်ခုကိုကိုယ့်အကူမြင်လို့ရှင်းကြည့်ရမယ်ဆိုရင်ကိုယ်တိုင်သိမယ်စိတ်ကတတိရှိနေတဲ့ခါမှာအရေးပြည့်အမြင်ပါတယ်နော်ဆုစုစည်းစည်းဖြစ်တယ်စိတ်ကဖွာရပြတ်ကျဲပြောင်းနေနော်စိတ်လေးကစူးစီးမှုရှိတယ်စူးစီးမှုရှိတာကိုယ်ကနည်းနည်းအင်ဂျီရလို့ရှိတယ်တနည်းအားဖြင့်ပြောမယ်ဆိုရင် dignity တစ်မျိုးရှိတယ်ကြည်ကြည်မှုခံညာမှုလေးနက်မှုဥမှရှိတယ်နော်ဟိုလမ်းပေါ်မှာအလုပ်မရှိလို့လျှောက်သွားတယ်လို့ကြောက်ကိုကြည့်ရတာနဲ့တန်ဖိုးရှိရလို့တခုခုလုပ်နေလို့ကြောက်ကိုကြည့်ရတယ်ဒီကလူအမြင်မှာမနဲ့တံမိုးရှိရလို့တခုခုလုံနေရတာကိုကျဲနေရတာကတံမိုးရှိရမှန်တိတယ်နော်လက်မှလျှောက်သွားနေရတာလက်ထအချင်းချိုးနေတာပဲအဲ့လိုပဲကိုယ်စိတ်ထဲကိုပြန်ကြည့်နော်ကိုရောက်ဒီရောက်ကိုတွေးဒီတွေးဘာမှအကျိုးမရှိကြတဲ့အများကြီးတွေးနေတာအဲ့ဒီစိတ်ကြီးနဲ့ဒီစိတ်ပံမှာတိပြီးတော့နေတဲ့စိတ်နဲ့ရှင်ကြည့်တဲ့ကောင်အဲ့လိုပဲကွာချာနေနော်အဲ့တော့တတိမရှိတဲ့စိတ်ကလေနေတဲ့စိတ်ပဲလက်မှလေနေတဲ့လူတွေလူတွေတွေလိုပဲကိုယ်စိတ်ကလည်းပဲတတိမရှိတဲ့အခိုက်မှာသူကလေနေတဲ့စိတ်ပဲဘယ်လိုရှိတဲ့အချိန်မှာတော့တူတူကြီးကြီးနဲ့တံပိုးရှိတဲ့လူတစ်ခုလုံနေတဲ့စိတ်အဲ့လိုကိုယ်စိတ်ကိုကိုမြင်လာတဲ့ခါမှာဘယ်လိုစိတ်မျိုးနဲ့နေခြင်းမလဲပြီးပြီးတော့နေရတာပဲကိုယ်မှာတံပိုးရှိတဲ့လေးနဲ့ကိုယ့်ကိုယ်ကိုယ်တော့အတန်ကျဉ်းတတ်မှုရတယ်အလေးကျဉ်းလောက်တာများလာလို့ရှိရင်အဲ့လိုပြီးပြီးတော့နေတာဆိုတော့ကိုယ့်ကိုယ်ကိုယ်တော့တမျိုးကြည်ညိုတယ်လို့ဆိုနေတယ်ဒါလည်းပဲကိုယ်တိုင်အဲ့လိုခံစားရတဲ့လူများကပြောတဲ့အခါလုံးပဲတတိရှိနေတဲ့ခါမှာကိုယ့်ကိုကြည်ညိုတယ်တတိလက်လုံးနေတဲ့ခါမှာကိုယ့်ကိုမကြည်ညိုဘူးကိုယ့်ကိုကြည်ညိုတဲ့စကားကိုသုံးလိုက်တာဒါဘုန်းကြီးတစ်ပါးကသုံးလိုက်တာပါအဲ့တော့ဘုန်းကြီးသုံးဖြစ်လူတွေကလည်းသုံးတာရှိတယ် ကတိရှိတဲ့နေရတဲ့ခါမျိုးမှာကိုယ့်ကိုယ်ကတံမိုးထားတယ်ကိုယ့်ကိုယ်တံမိုးပူရှိမှန်းကိုသိတယ်ကတိပလုနေတဲ့ခါမှာကိုယ့်ကိုယ်တံမိုးမရှိလို့ဖြစ်သွားတယ်နော်အဲ့တော့ဘဝကိုလေးနဲ့စေတာတံမိုးရှိတာဒီထဲမှာအထူးရောက်ဆုံးကတိဘဝရဲ့အရေးတွေးဘဝရဲ့ quality ကိုမြင်မှားစေတဲ့အရာတွေထဲမှာအထူးရောက်ဆုံးဟာကတိပဋ္ဌာန်ပဲအဲ့တော့ကိုယ့်ရဲ့ဘဝကိုအစဉ်တန်းမြင်မှားခြင်းလို့ဆိုရင်ကိုယ့်ရဲ့စိတ်ဓာတ်ကိုအစဉ်တန်းမြင်အောင်လုပ်မှရအောင်အဲ့တော့ဘဝအစဉ်တန်းကိုများသောအားဖြင့်အိမ်ရဲ့အစဉ်တန်းကားရဲ့အစဉ်တန်းပစ္စည်းရဲ့အစဉ်တန်းနဲ့များသောအားဖြင့်တိုင်းတန်းမိကြတယ်အထူးသဖြင့်အနောက်နိုင်ငံမှာအဲ့လိုမျိုးပုံများတယ်ကျန်တော့ living နဲ့ပဲဘဝကိုတိုင်းတန်းကြတယ်နော်အဲ့အနောက်နိုင်ငံမှာဘုံရနေခဲ့ဘူးပါတခြားပုဂ္ဂိုလ်တွေလည်းနေခဲ့ဘူးလို့လည်းပြောတယ်လူတွေရဲ့စိတ်ဓာတ်ကတော်တော်ကိုနှိမ့်ကျသွားတယ်မိသားစုချင်းတို့မှာတကယ်ချစ်ခင်မှုယဉ်ကျေးမှုပွင့်လင်းမှုယိုသားမှုသာနာမှုအိတ်မရှိတော့ဘူးနော် The Western society is breaking up. You quit on it. But you don't know. So you are yoga with Uzabi. Boy, I sent down. You never think that. Say them think that. So the girl, say me, a decking out of your mouth. No. The game man, say me a decking. Say me a little out of your mouth. Say me a little out of your mouth. The girl, I'm saying that I didn't understand. Boy, I'm not saying that I'm going. Boy, I'm စိတ်ရဲ့အရင်တွေးနဲ့တိုင်းတာပေါ့နော်ဒီစိတ်နဲ့လူလို့ရတာစိတ်နဲ့တက်ရှင်ကစိတ်နဲ့ပဲဘဝလို့ပြောတာပေါ့အဲ့တော့စိတ်နဲ့ပဲတန်းတာမှာဆိုတော့စိတ်ကဘလောက်တန့်ရှင်းတယ်လဲစိတ်ကဘလောက်ကျမ်းမာတယ်လဲစိတ်ကဘလောက်အားရှိတယ်လဲစိတ်ကဘလောက်မြင့်မြတ်တယ်လဲအတိညာဘလောက်လေးမြတ်တယ်လဲယောသားမှုပွင့်လင်းမှုဘလောက်ရှိတယ်လဲသိခြင်းမှုသာနာမှုဘလောက်ရှိတယ်လဲဒါတွေနဲ့တိုင်းတာကိုတက်နော်အဲ့တော့အတိုင်းတာကမှားနေတော့လောက်ပါတယ်ကနေကလုံးမှားကုန်တယ်နော်အခုတစ်ကဘာလုံးမနော်ဒါတော်အန္တရာယ်ကြီးနေတစ်ကဘာလုံးပဲရုပ်ဘက်ကိုအာတန်လာတယ်အပျော်ပါဘက်ကိုအာတန်လာတယ်ပစ္စည်းရဲ့ quality ကိုပို့တော့ဟိုအထင်ကြီးလာကြတယ်စိတ်ရဲ့ quality ကိုမမြင်ရတာမို့လို့အေးမပါဘူးလို့တို့သဘောထားလိုက်ကြလားပဲဒီမဆိုင်တော့ဒါကိုဒီလိုနဲ့စဉ်းစားမှုအဲ့ဒါကြောင့်လောကကြီးကကြာလေလေပျော်စရာမကောင်းနေလို့လူလူချင်းဆက်ဆံရေးတော့မှရူတာမှုပွင့်လင်းမှုသာနာမှုသိခင်မှုဆိုတာတွေမရှိတော့စိတ်အနှစ်သာရမရှိတော့ဘူးလူချင်းတရားတာကဆိုပြောစရာမကောင်းတော့အဲ့တော့ကိုယ်စိတ်ကလည်းကိုယ်သိမယ်သူတစ်ပါးကလည်းပဲသူတို့စိတ်ကလည်းသူတို့သိမယ်အဲ့တော့စိတ်ကိုသိလိုက်ခြင်းအတွက်ကြောင့်စိတ်ကပိုပြတ်စူးစီးမှုရှိလာမယ်လောဘဒေါသနည်းလာမယ်ညှန့်တတဲ့သဘောထားတွေရှိလာမယ်အဲ့လိုဆိုရင်ဒီလိုလူတွေကြောင်းပြောက်တွေ့ရရင်မနဲ့နေအမှန်တန်ပြောစရာကောင်းမှာနော်အမှန်တန်ချစ်စရာကောင်းအမှန်တန်ပြောစရာကောင်းလိုက်လိုက်လဲလဲပုံမှုလဲလဲအားရပါရကြီးဆက်ဆံလို့ကောင်းတော့နော်အခုတော့အဲ့ဒါလေးဖြစ်တာကကြာလီနဲလေကြာလီနဲလေဖြစ်လာနေတော့လူမှုဆက်ဆံရေးကနှစ်တာမှရှိတယ်မိဘနဲ့တာမီတော်မှပွင့်လင်းမှုယဉ်ကျေးမှုယူသားမှုနည်းသွားတယ်မနမချင်းချင်းလည်းပဲပွင့်လင်းမှုယဉ်ကျေးမှုယူသားမှုသာနာမှုကုညီမှုတွေနည်းသွားတယ်ဒုက္ခရောက်နေတော့မှတိတ်မကူညီခြင်းတော့ဘူးအနည်းနာမခံခြင်းတော့ဘူးဒီလိုတွေဖြစ်လာကြတယ်နော်အဲ့တော့လူတွေရဲ့ life က quality ညံ့သွားနေတယ်နော်ပစ္စည်းရဲ့အရေးသေးကတက်လာနေတယ်နော်လူအရေးသေးကကြဆုံးသွားနေပြီနော်ဘလောက်နှမျောဖို့ကောင်းလဲနော်အဲ့တော့လူမှအဲ့လိုဂတိလေးနဲ့နေနိုင်တဲ့စွမ်းရည်တတ္တိဆိုတာရှိတယ်ဒီစွမ်းရည်တတ္တိလေးကိုကြီးပွားလာအောင်ဆက်မြက်လာအောင်လက်ကျင့်ပေးမယ်ဆိုရင်ဂတိအားကောင်းလာတဲ့အမြတ်အမှားမှအကောင်းဆုံးကိုပန်းပန်းခြားခြားမြင်လာမယ်နော်မြင်လာလို့ရှိရင်မြေတာထင်တာပြောတာဆိုတာအဆက်ဆက်ရဟာအမှားရဲ့နေသွားလိမ့်မယ်ဒါအလုံးလို့ဖြစ်လာမယ့်ကိစ္စကနော်ကုတုအကုတုဆိုတာသတ်မှတ်ချက်မဟုတ်ဘူးတဘာဝသတ်မှတ်ချက်မဟုတ်ဘူးနော်တဘာဝတရားအဲ့တော့ကိုယ်စိတ်ထဲမှာစိတ်ကြီးတစ်ခုဖြစ်လာတယ်ဆိုတော့နာမည်တက်လို့ရခြင်းနဲ့ရမယ်မရခြင်းလည်းမရဘူးအဲ့တော့အဲ့ဒီဖြစ်လာတဲ့စိတ်ကလေးကိုတိတိကျကျကြည့်လို့ရှိရင်ဒီစိတ်ကတန့်ရှင်းသလားငြိမ်းချမ်းသလားဒုမွေမတန့်ရှင်းဘူးလားပူလောင်သလားငြင်းနိုင်တဲ့သိနိုင်တယ်အဲ့တော့သိလို့ရှိရင်ဒီသိတဲ့သဘောဟာကုတုသဘော positive ဖြစ်တဲ့သဘောဟိုဖြစ်နေတဲ့ပူလောင်တဲ့သဘောဆိုတာ negative သဘောဆိုတော့ဒီ positive ဖြစ်တဲ့ကုသိုလ်စိတ်နဲ့အဲ့ဒီဖြစ်သွားနေတဲ့လောဘဒေါသအစရှိတဲ့အကုသိုလ်သဘောကိုကြည့်လို့ရှိရင်ပြီးနိုင်တဲ့သွားရင်တတ္တိအားကောင်းလာတဲ့နေ့မှာအတိခံရတဲ့လောဘဒေါသအစရှိတဲ့စိတ်တွေဟာအားနည်းသွားတယ်ဟောတကယ်ကြည့်လို့ရှိရင်အကုသိုလ်အလိုလိုအားနည်းသွားတယ်တကယ်မကြည့်လို့ရှိရင်ထိမ့်မယ်လို့ဆိုပြီးကြိုးစားနေနဲ့ရတဲ့ခါရတယ်မရတဲ့ခါမရဘူး။အ အာဒီလိုက်လုတ်ခနဲ့ပြောပြီဆိုပြီးဒေါသကြီးသွားပြီဒီခါလေးနှုတ်တော်လုံးမကောက်လက်ပါလုံးသွားတာဖြစ်တယ်လက်ထမတဏ္ဍတွေပါလို့ရှိရင်ကိုတော်ကြောက်ဆရာတောင်းနော်အခုနိုင်ငံခြားမှာတဏ္ဍတွေနဲ့ပြည့်ကြတယ်ဆိုတာခဏခဏကြားရတယ်ဘာမှကိုနဲ့လည်းတိတဲ့လူတွေမဟုတ်ဘူးနဲ့ယထာဝမှာပြည့်တဲ့လူ9ယောက်တည်ပြီးတော့16ယောက်တန်ရဘာဖြစ်လို့လဲဒီလူတွေကယူနေပြီနော်သူတို့စိတ်ကိုသူတို့မသိတော့ဘူးစိတ်လိုလိုက်ပြီးတော့လုံနေတာနော်အဲ့လောက်ကြောင်ဆိုးသွားတယ်အဲ့တော့ခုနပြောတဲ့စကားနဲ့ပြန်ပြောမယ်ဆိုအဲ့ဒီလူဟာလူပိတာတဲ့လူဟုတ်ရလားမဟုတ်ဘူးလူတို့ကခေါ်နေတော့လူပိတာတဲ့လူမဟုတ်ဘူးသူစိတ်ကိုသူမှမသိဘူးသူကုသိုလ်အကုသိုလ်မသိဘူးသူအမှားမှအကောင်းဆုံးမသိဘူးလူမဟုတ်ဘူးလူမပိတာတဲ့လူနော်အဲ့လိုသိနေတဲ့စွမ်းရည်တက်ပြီးရှိနေပါလျက်နဲ့ဒီစွမ်းရည်တက်ပြီးကြီးပွားလာအောင်မလုပ်ကြဘူးမလုပ်ကြတာမှလူကကောင်းမှလည်းမသိရလည်းပါနော်အဲ့တော့လုပ်လို့ရှိရင်အမတန်ညံ့ညက်တဲ့လူသားတယောက်ဖြစ်လာမယ်လူတိုင်းလူတိုင်းဖြစ်နိုင်တယ်နော်ကြိုးစားမယ်ဆိုရင်လက်ရှိအခြေအနေတဲ့အများကြီးစိတ်နဲ့သဘောထားအသိဉာဏ်လေးလေးနဲ့တဲ့မြင့်မြတ်တဲ့လူသားတွေဖြစ်လာမယ်အဲ့လိုဖြစ်နိုင်ပါလျက်နဲ့မလုပ်ရတဲ့ကြောင့်ဘာမှဖြစ်မလားဘလောက်နှမျောဖို့ကောင်းလဲနော်အဲ့တော့ကို့မှရှိတဲ့အဲ့စွမ်းရည်တက်ပြီးနှမျောဖို့မကောင်းဘူးလားဥမာတချို့ကလေးလေးတွေညံကောင်းတယ်နော်ဟာဒီကလေးကညံတိတ်ကောင်းတာပဲနော်စာရေးပါးတင်ပြတဲ့ခါမှာတိတ်ကနေတိတ်ကနေဒီတက်တဲ့သဘောပေါက်တယ်နည်းနည်းလေးရှင်းပြလို့နော်ကွက်ကြော်နေတယ်အာဒီကလေးဟာကျမကြီးလက်ကြီးစိုက်တော့စာပြေတာကြီးစိုက်နေစီအင်မတန်ထူးခြင်းနဲ့ပညာရှိကြီးဖြစ်လာနေတယ်ပညာတတ်ဖြစ်လာနေတယ်နော်မိမိရဲ့အကျိုးလောကရဲ့အကျိုးကိုချီးမြှောက်ကောင်းဆောင်နေတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များဖြစ်လာနေတယ်ဒါမဲ့ကလေးကအပေါင်းအသင်းမှားလို့ဘာလို့ဆိုပါစို့နော်ဒီမိန်လည်းပဲ तू ကအားနေကတော့မဖတ်ချင်နေတယ်ဆိုပါတော့နော်တလေးလေးချင်းနေစီဒီလိုတွေကြည့်နေစာမကြည့်ချင်ဆိုတော့ဒီလိုနဲ့ပဲအချင်းချင်းဖြုံးပြီးတော့တောင်းပွဲတွေလည်းမဖြေလိုက်ဘူးမအောင်အတက်ကြီးသွားတယ်ဆိုပါတော့တိတဲ့လူတွေနဲ့မနဲ့နေအင်မတန်နှမျောမနော်။ဩဒီကလေးကနော်။ငယ်တဲ့ကငါသိတယ်ဒီကလေးကအင်တန်ညာကောင်းတယ်။ဒါပေမဲ့အပေါင်းအသင်းမကောင်းဘူး။သူကိုယ်တိုင်လည်းပဲသူအတိညာဉ်ကိုတန်ဖိုးမထားဘူး။ငါကြိုးစားရင်ဘယ်လောက်ထိဖြစ်နိုင်မယ်လို့သူအမျော်မြင်မရှိဘူး။လက်တော်အပြင်းကြီးကတုံးစာကိုဖတ်ချင်တာနဲ့ဗီဒီယိုကြည့်ချင်တာနဲ့ပဲသူအချိန်ကြီးဖြုံးခဲ့။အပေါင်းအသင်းမှားပြီးတော့ရရဉာဏ်ဤပစ္စံဤပရိဖြစ်တယ်လို့ရှားပြေပြီးတော့ဩသူပါတော့အစိုးဆုံးအဆင့်ဆိုရင်တော့မွေးရေးစီဝါတွေပါနေဘဝတစ်ခုလုံးသုံးပါသွားပြီဆိုတော့ဒီကလေးပေါ်မှာမေတ္တာကရုဏာထားတဲ့ပုဂ္ဂိုလ်ဉာဏ်လည်းရှိလို့သိတဲ့ပုဂ္ဂိုလ်ဟာဘယ်လောက်နှမျောမလဲနော်အဲ့လိုပဲတခါတလေလူတွေကိုကြည့်ပုံသိနှမျောတယ်ဩဒီလူတွေမှာသိနိုင်တဲ့စွမ်းရည်တက်တိနော်ပရိပဌံတရားကိုအားထုတ်နိုင်တဲ့စွမ်းရည်တက်တိသူတို့မှရှိတယ်သူတို့အကြောင်းမျိုးကြောင့်ပြင်းတယ်နော်ခပ်ပေါ်လေးပျော်ပျော်လေးနေသွားခြင်းဘာမှမလုပ်ကြဘူးဟောလောကဓာတ်တရားတကယ်ကြည့်တဲ့ခါကျတော့သူလည်းလောင်လိုက်တာအလူးလိမ့်တယ်တချို့ဆိုရင်စိတ်သက်တွေကြာ depression တွေဖြစ်ပြီးတော့သူ site down လုပ်ခြင်းနဲ့စိတ်ကြီးပေါက်နေလူတွေတွေ့ရတယ်။အော်ဒီလူတွေကနော်ဒီလူတွေကငါသိနေတာကြာပြီ။နှစ်ပေါင်း20 30ရှိပြီ။အရင်ကတည်းကနည်းနည်းပါးပါးတခွန်းတခွန်းပြောကြည့်ဘူးတယ်။သူတို့ကမလုပ်ဘူးအဲ့ဒါ။အဲ့လိုတိတဲ့ဒကာဒကမတွေဟာအများကြီးရှိနေတယ်နော်။သူတို့တူကျွမ်းကြတာနှစ်ပေါင်း20 30အဲ့လောက်ရှိနေပြီနော်အခုသူတို့ဒုက္ခရောက်နေတာတွေ့ဒုက္ခနိုင်မလဲနော်သူတို့စိတ်ဆင်းရဲနေတယ်တိတက်ကြရတယ်တနည်းလုံးစိတ်ပြောတယ်မိုးလင်းအေးအားနိုးကြဲကတဲ့စိတ်ခံထားတဲ့အချိန်မရှိဘူးတဲ့နော်စားကျင်တောင်းတာတော့ခံလိုက်ရတယ်စားကျင်စိတ်လည်းမရှိဘူးနော်စကားပြောလည်းပဲဒီလိုပဲပြောကျင်စိတ်တည်းမရှိဘူးညာအိတ်လည်းပဲအဲ့လိုမပြောဘူးတဲ့အဲ့လိုမပြောလို့အိတ်ဆေးတွေတောက်တယ်နော်အိတ်ဆေးတောက်တော့စိတ်တွေကပုံပြီးတော့ထိုင်ပိုင်းတယ်မနေ့အရာလို့ကစိတ်ကမကြည်လင်ဘူးဆိုတော့လောကဓာတ်တရားကြည့်တဲ့ခါမှာသူတို့မှကြည်ရမယ်လို့ရှိတော့ဘူးကြည်နေတယ်ရှိတကယ်တကယ်ဒုက္ခကြီးကြီးတွေ့တဲ့ခါမှာဘယ်သူမှမကြည်နိုင်ဘူးနော်ကိုကိုယ်တိုင်ကငကိုယ်တည်းကအဲ့လိုပြင်းနေတဲ့စိတ်ခိုင်ခန့်တဲ့စိတ်ရင့်ကျက်တဲ့စိတ်ဟိုပြုစုပြုထောင်လက်ကျင့်ကြမယ်ဆိုရင်လောကဓာတ်တရားကြည့်တဲ့ခါတုံ့လုံးမှာမဟုတ်ဘူးကောင်းကောင်းခံနိုင်ဖြစ်တယ်အခုလိုစိတ်ဆင်းရဲနေတဲ့လူပြောပြတဲ့တချို့လူတွေဟာဒီစိတ်ဥစ္စာအမှန်တန်ပြည့်စုံအမှန်တန်ချမ်းသာဒါပေမဲ့သူတို့မှာတစ်ချက်မှသိစင်းလို့သိမချမ်းသာဘူးအများသိစင်းတယ်ဆိုတော့ဘာဖြစ်လို့သိစင်းရတာလဲစိတ်အကြောင်းကိုမသိလို့သိစင်းရတာပါအရေးဆုံးပြောရမယ်ဆိုနော်စိတ်အကြောင်းကိုမသိလို့သိစင်းရတယ်လောဘအကြောင်းကိုမသိဒေါသအကြောင်းကိုမသိမာနတို့အိတ်တာမစ္ဆေယအကြောင်းကိုမသိသိစင်းရတယ်စိတ်ကသူတို့အကြောင်းစင်းရတာအဲကိုယ်စိတ်ကိုယ်ကိုအဲ့လိုကြည့်ပြီးတော့သိပြီးတော့ဒီနေမှုရှိအောင်ခံခံမှုရှိအောင်လေးနေမှုရှိအောင်အလေးကျင့်မလုပ်ခဲ့တော့အခုအချိန်မှာပြန်ကြည့်ဆိုလည်းသူတို့မကြည့်ကြဘူး ကြည့်တတ်တဲ့ယူချင်းတို့မှာပြုစုပြုထောင်တာမရှိဘူး။မျိုးစီရှိပေမဲ့မပြုစုခဲ့ဘူး။အဲ့တော့အပင်မပေါက်လာဘူး။ဒါကြောင့်လူတွေကိုကြည့်ပြီးတော့သိက္ခနာတယ်၊သိက္ခာနှမျောတယ်။အဲ့တော့အချင်းကမပြုံးကြဘူး၊အချင်းကတန်ဖိုးထားကြဘူး။နော်အတတ်တက်ကပြောလိုက်တာ။ဘဝကိုစောင့်ရင်းနဲ့အကုန်မခံလိုက်ဘူး။အဲ့တော့တရားအထုတ်ဖို့ရာအချင်းမရှိဘူးမရှိဘူးလို့သူကပြောကြတယ်တပည့်တော်ကအလုပ်များတယ်ဗျာတဲ့တရားထုတ်ပြတာတိတ်အချင်းရှိအချင်းမယူတတ်လို့ဖြစ်မှာပါယူတတ်ရင်အချင်းရှိပါတယ်အဲ့တော့ဥပမာမင်းကောဆရာတော်ကြီးကြောင့်ခဏခဏဆရာတော်ကြီးကလည်းကြီးညိုလုံးလို့ပြောလို့ရှိတာဆရာတော်ကြီးကအင်တန်လုပ်များတယ်ဒီကြားထဲကတခါတယောက်ကစောက်တုတ်ကြီးပြောဆရာတော်ကြီးကိုတီးပြတ်ပေးပါအောင်ဆိုတော့ပတ်ကတ်တယ်အဲ့တော့ဆရာတော်ကြီးကမငင်းပါဘူးအင်တန်ကြီးညိုစရာဖြစ်စရာကောင်းတဲ့ဆရာတော်ကြီးအဲ့စားကိုတိပြပေးပြီးတော့မိတမ်းကိုဆရာတော်ကြီးကိုယ်တိုင်ရေးတယ်ရေးတယ်မှာဘယ်လိုပါလဲဆိုတော့သီလတောက်ပုံစားကြတာကိုနှစ်သက်ကြတဲ့တရားဓမ္မကြီးဟာအင်မတန်အလုပ်များတဲ့ကြားတွေကမရမကအချိန်ယူပြီးတော့သီလတောက်ပုံစားကြတာကိုအတူယူအားကြပြီးတော့ခီးသွားရင်တရားဟောရင်ဒီသက်ချရင်မအားလမ်းလိုက်တဲ့ကြားတွေကကြားသမျှအချိန်လေးကိုလွတ်ပြီးတော့ဒီစားကိုတိပြလိုက်ပါတယ်အဲ့ဒါလေးဖားရတယ်ဆရာကြီးကအရင်ကတည်းကပိုးပြတော့ကြီးနေသွားတယ်။သိတဘောကြတာနော်။အင်မတန်အလုပ်များတဲ့ဆရာတော်ကြီးပါ။ဟိုးငယ်စဉ်ကတည်းကပြည့်ရက်ပြည့်လည်းပဲကျက်မှတ်ပြီးတော့ပြိတ္တကတုံးမှုအကုန်ပြန်ခဲ့တဲ့ဆရာတော်ကြီး။ဒီနောက်ပဲမှလည်းပဲတာဏတောင်တွေကအမြောက်အများပဲ။နော်။ဖန်ဆောင်ခဲ့တဲ့ဆရာတော်ကြီး။အဲ့လောက်အလုပ်များတဲ့ဆရာတော်ကြီးကဒီစားကိုတီးအောင်တီးချလိုက်တယ်။အဲ9မိနစ်9မိနစ်10က15ကစုမိနေသလား။နော်။10မိနစ်10မိနစ်10က15ကစုမိမသိဘူး။နေတော့နော်။အဲ့တော့အချင်းကိုယူတတ်ဖို့သုံးတတ်ဖို့အရေးကြီးပါလေ။နေတယ်ဆိုတော့အထက်ကအကုန်မခံဖို့ရ။နော်။အဲ့စောစောလုံးကပြောခဲ့တာကိုပဲဖတ်ပြောမယ်ဆိုရင်နော်။လက်ဖြစ်တဲ့အတွက်ပြင်မှာစိတ်ပေါင်းတတိတသိန်းလောက်ဖြစ်တယ်နော်။အဲ့တော့ခဏလေးတရားထူလိုက်မယ်ဆိုရင်ကုသိုလ်စိတ်ပေါင်းဘယ်လောက်ဖြစ်မလဲ။လက်ဖြစ်တဲ့ဘက်မှာဂရေတသိန်းဆိုတော့10မိနစ်လောက်ဆိုရင်ဂရေတသန်းလောက်မကားတော့ဘူးနော်ဂရေ10သန်းလောက်ရှိသွားလိမ့်မယ်နော်10မိနစ်လောက်ဆိုတော့10မိနစ်လောက်ခလေးတရားကိုတကယ်စိတ်ပါလက်ပါစူးစူးဆက်ဆိုင်လုပ်လိုက်မယ်ဆိုရင်အဲ့10မိနစ်ကဘလောက်တန်ဖို့ရှိမလဲနော်နှမ်းတစ်လုံးနဲ့ဒီမဖြစ်ဘူးလို့လူတွေကပြောကြတယ်နော်ဒါပေမဲ့အဲ့တစ်လုံးပေါင်းလိုက်လို့တရင်ဖြစ်သွားရင်တော့စီဖြစ်ပါလေတရင်ဆိုစီတွေအများကြီးရတာအဲ့လိုရပ်မြအချင်းကိုကုတ်ကပ်ပြီးတော့ယူတတ်ဖို့လိုတယ်။ဆိုတော့ဥပမာပြောပြမယ်။မနေ့အေးဟာနိုးပြီဆိုတော့နိုးနိုးချင်းတတိယနဲ့ကပ်ပြနေလိုက်ပါ။ပြီးပြီးပြနေလိုက်ပါခဏလေး။နိုးရနေတဲ့နဲ့ဟွာဒီယာချက်ချင်းမတွေးမိအောင်နော်။စိတ်ပူစရာတွေစိတ်ညစ်စရာတွေလောဘဖြစ်စရာဒေါသဖြစ်စရာတွေမတွေးမိဘဲနဲ့နိုးရနေတဲ့နဲ့ပြီးတဲ့နေတဲ့နဲ့ချက်ချင်းပဲတရားရှိမှာပါ။တရားထုတ်ပါ။အသက်ကိုကြည့်လေလေဝအောင်ရှူတတိယတိချက်ကားထားလိုက်ဘယ်လောက်အချိန်ပေးနိုင်လဲ9မိနစ်လောက်ပေးနိုင်ဘူးရခဲရင်းမလားမခဲရင်းပါဘူးနော်မခဲရင်းပါဘူးအဲ့ရမထလိုက်နိုင်ဘူးကိစ္စမရှိဘူးနော်အဲ့ရပဲအားပါရတရားထုတ်လိုက်ပါမြတ်စွာဘုရားကတရားထုတ်တာကိုထိုင်ရင်းလည်းပဲလုပ်ဖို့နော်မတက်ရရင်လည်းလုပ်ဖို့လမ်းသွားနေရင်လည်းလုပ်ဖို့အိတ်နေရင်လည်းလုပ်ဖို့မှာခဲ့အဲ့တော့ထိုင်ပြီးမှတရားထုတ်လို့ရမယ်လို့မစွဲထားသေးဘူး။တရားထိုင်ဆိုတဲ့စကားကိုစွဲပြီးတော့မထိုင်နိုင်ရင်လုပ်လို့မဖြစ်ဘူးလို့ထင်နေကြတယ်။အဲ့ဒီအထင်ကမှမှန်ဘူးနော်။အချိန်မရနေရမရဣရိယာပုတ်မရလုပ်မယ်ဆိုရင်ဖြစ်တယ်။ဒါအဲ့တော့အိတ်ရင်းနဲ့9မိနစ်တရားအားထုတ်လိုက်ပြီဆိုတော့အေးအားထားပြီ။အဲ့ထားတာလေးတွေတတိလေးနဲ့လုပ်သွားပါ။နော်။မျက်နှာတက်တဲ့အခါမျက်နှာတက်တာတွေအကုန်လုံးကတတိကပ်ပြီးလုပ်ပါ။သွားတိုက်တာတွေဘာတွေအကုန်လုံးဒီနေ့နေ့ခြောက်အောင်တုတ်လိုက်မယ်။အဲခဏလေးဖျားဖို့ပြင်မယ်။ရရှိခိုးမယ်။ပြီးရင်ခဏလေးတရားထိုင်ပါဦး။ဘယ်လောက်ပေးနိုင်လဲ။10မိနစ်မပေးနိုင်ဘူး။ဘာလို့များဘယ်လောက်အလုပ်များလဲ။အဲ့လောက်မှအချိန်မပေးနိုင်တော့ဟိုစောက်ထမဟိုနေထားတဲ့မိကုန်တစ်ခုကြားတယ်။ဒီလောက်တောင်အချိန်မရှိဘူး။ဒီဖို့ကအချိန်ရှိသေးရဲ့လား။ ့တမိတရားမှန်ကြီးတွေကြီးပါဘာတွေလောက်အရေးကြီးတာလဲအဲ့တော့ခဏလေးနော်ဘုရားဒီကိုပြီးဆယ်မိနစ်လောက်ကလေးစိတ်ပါလက်ပါလုပ်ပါလုပ်ရင်ပြီးရောဆိုတဲ့သဘောမျိုးပဲနော်တီးတီးချာချာရိုးရိုးတီးတီးလေးလေးစကားနှစ်နှစ်ချက်ချက်တီးတီးချာချာတတိကတ်ထားတယ်အဲ့တော့ကိုယ်စိတ်ကဒီအာနာပါနမှာထားတယ်ဒါပေမဲ့စိတ်ရဲ့သဘာဝလေဟောတရားဆိုတာတိတတ်တယ်ချက်ကနေချက်ကနေအတူလေးတရားဝင်လာတတ်တယ်ဝင်လာနဲ့ပြလိုက်မယ်ဒီပြန်ပြန်ထားလိုက်။တခါတည်းကဘေးကအတံပလန်ကြားတတ်တယ်။ဟိုမှာနိုင်တံကြောင်းခောက်တာလို့မနေ့ဆိုတော့ဆိုဘုန်းကြီးကျောင်းတွေကအုံပေါင်းခောက်တာလို့ကြားတယ်။ကြားလိုက်ရင်လည်းချက်ချင်းသိတယ်။ဒီပြန်ဒီမှာပဲပြန်ထားမယ်။ဆယ်မိနစ်စဉ်ပြန်မမလား။ဆယ်မိနစ်လောက်နဲ့ပြီးမခံနိုင်တော့ညောင်းတာကြိုက်တာလို့မဖြစ်တော့သေးပါဘူး။နော်မဖြစ်တော့သေးဘူး။အဲ့ဒါပြီးရင်စားဖို့တောက်ဖို့ပြင်ဆင်တော့မယ်။စားမယ်တောက်မယ်အဲ့မှာလည်းပဲတတိလေးကြီးကတ်ကတ်ကတ်ကတ်လုတ်သွားမယ်ဆိုရင်ဒါတရားရှိမှပြည်တာဖြစ်ပါတယ်နော်တရားဝတ်မှာရှိပါလေအကုန်လုံးအကျယ်ကြီးဆိုရင်အချိန်လောက်မှမဟုတ်ဘူးနော်အရင်တော့လည်းဒီကြောင့်ရတွေကပြောဖို့ပြည်တာပါတချို့ဒီပြည့်တဲ့မှာဟိုမပြောလိုက်ရသေးတဲ့လူတွေပါနေလို့ပို့ပြီးတော့ပြည့်စုံသွားအောင်ပြောကြည့်မယ်နော်အဲ့လိုတတိနဲ့ကတ်တော့ရင်းနှလောက်နေသွားမယ်ဆိုရင်တဏိတာကုံဆုံးတဲ့ခါမှာကိုယ့်ကိုယ်ကိုပြန်ဓိဋ္ဌာကြည့်ရင်ပြီးလိမ့်မယ်အရင်ကတည်းကနည်းနည်းပို့ပြီးတော့ငင်းချင်တင်သွားနေတတ်တာဒီလိုပဲတဏိတာလုံးတတိရတဲ့အချိန်မှာတတိနဲ့အလုလုတဲ့တကယ်ကြီးအများကြီးရှိတယ်တချို့ဆရာဝန်ကြီးတွေသူတို့လည်းပြောပြတယ်အရင်ထက်အလုပို့လုံးနေတယ်အရင်တော့လည်းမပြန်ပါဘူးအဲ့တော့တတိရှိနေတဲ့စိတ်ကလောဘဒေါသအဖြစ်နည်းတယ်မဖြစ်ဘူးလို့တော့မဆိုဘူးနော်ဖြစ်တော့ဖြစ်အောင်ပါဖြစ်တော့ဖြစ်တယ်နဲ့သူကတတိထားတဲ့အကျင့်ကရနေတော့ဒီကမှာတင်းနေဖြစ်သွားတာ။ဒီကမှာတင်းနေဖြစ်သွားတာ။နှလုံးခုန်မြန်းလာတာ။အသက်ရှင်မြန်းလာတာ။ဒေါသကြောင့်ခန္ဓာကိုယ်ပူလာတာ။ဒီချက်ချင်းတိတယ်။ခန္ဓာကိုယ်ပူလာတယ်၊တုံလာတယ်၊ဒါတွေကိုတိတယ်။တိလိုက်လို့ရှိရင်ဒီဒေါသဖြစ်ပြောမရှိတော့ဘူး။ဖြစ်တဲ့အချိန်ကတိုးသွားတယ်။ဖြစ်တဲ့အင်အားကလည်းပဲညော့သွားတယ်။အဲ့တော့ဒေါသဖြစ်တိုင်းဖြစ်တိုင်းအာကုန်တယ်။အဲ့တော့ဒေါသဖြစ်တာနေသွားရင်အာကုန်တက်တာလေ။နော်၊စိတ်မနာညော့သွားတယ်တက်တာပါ။အဲ့လိုပဲလောဘဖြစ်လည်းပဲအကုန်တာပါပဲမာနဖြစ်လည်းပဲကုန်တာပါပဲဒီတာမှန်မများပြမန်းစီလေနော်အဲ့တော့အနောက်နိုင်ငံကအင်မတန်အတွေးခေါ်ကောင်းတဲ့ပညာရှင်တဦးကပြောတယ်သူ့နာမည်ကတော့ Henry David Thoreau ကြားဘူးမလားတော့မသိဘူးစာပေဝါနံပါတ်တဲ့သူ English Literature ဝါနံပါတ်တဲ့သူမှဖတ်ပြီးမှာပါသူကဘယ်လိုပြောလဲဆိုတော့ Everything that crosses the mind wears and tears the mindဘာမှလို့ဘလို့ဆိုမလဲအတိတ်တွေ Everything that crosses the mind wears and tears the mind so wear and tear ဆိုတဲ့အခါလုံးကြောက်မှာပါတချို့အဝတ်စားတွေဘာတွေပစ္စည်းတွေနည်းနည်းခိုင်းတာဆိုအာဒီပစ္စည်းကတော့ wear and tear တော့ခံနိုင်တယ်နော်ဆိုတော့အပေါင်းပဲအထိခိုက်ကိုခံတယ်လို့ပြောတာနော်အဲ့တော့စိတ်ထဲမှာဖြတ်သန်းသွားတဲ့အရာမှန်သမျှဟာစိတ်ကိုထိခိုက်စေတယ်ပုံပဲ့စေတယ်ပင်ပန်းစေတယ်လို့ပြောလို့ဒါတော့လောဘိစိတ်စဉ်တော့ဒီကြံပြောလို့ရတယ်နော်လောဘကစိတ်ကိုမဆိုးလို့ဘူးဒီတရားထိုက်တဲ့စိတ်ကိုမဆိုးလို့ဘူးသူဆိုးလို့တဲ့စိတ်ကလောဘိစိတ်တွေဒီပြောနေတာအဲ့တော့လောဘိနဲ့ပတ်သက်တဲ့အဲ့ဒီလောဘနဲ့ရှင်တဲ့စိတ်ဒေါသနဲ့ရှင်တဲ့စိတ်မောဟကတော့အမှန်တည်းမှုပါမာနတော့အစ်တာမစ္စရိယတို့အဥဒိစ္စကုတ်ကုတ်စာတို့အဲ့ဒါတွေနဲ့ရှင်တဲ့စိတ်ကစိတ်ကိုပင်ပန်းစေတယ်လားမပင်ပန်းစေဘူးလားဘယ်လိုထင်တယ်လဲကိုယ်ကိုယ်တည်းနဲ့ပြမမှာနော်အခုတခင်အတက်ကြည့်လိုက်လို့များဒေါသဖြစ်လိုက်ရင်ဘယ်နဲ့နေလဲတချို့ဆိုတခါတော့ခွေသွားတာတခါတော့အယုတ်ကျိုးပြအရာတွေမှတော့ခွေရတော့တာအမလေးလှုပ်ကြပါဘူးဆေးတွေပါလိမ့်လောင်းမများဆေးကြီးလောင်းမခံနိုင်ဘူးခဏပြောပါနော်အဲ့တော့အဲ့ဒီကိလေသာစိတ်မှန်တယ်များနော်စိတ်ထဲကိုဖြတ်သန်းသွားတဲ့ကိလေသာစိတ်မှန်တယ်များဟာပြမန်းစီမှန်းနေစီအဲ့တော့ကိုယ့်ကိုယ်သနာသလားမသနာဘူးလားသနာတယ်နော်တနားရင်အဲ့လိုစိတ်မျိုးကိုတာရှည်အဖြစ်ခံရမှာလားမခံနိုင်ဘူးနော်မခံနိုင်မှလို့တည်ရမယ်တည်ရမယ်တည်တဲ့အလေးကျင့်လို့ရမယ်နော်တည်တဲ့အလေးကျင့်လို့ရအဲ့လိုတနေ့တာလုံးရရညတတိလေးနဲ့တိပြီးနေတဲ့လူဟာကိလေသာဖြစ်ကျော်မရှိဘူးအဲ့ဒါကအင်တန်အကျိုးကြီးနေပြီနော်အဲ့လိုနေလို့ရှိမှသာကိုယ့်ကိုယ်တနာရရောက်တယ်ဒါတက်တာအောင်နေတဲ့လူပဲအကုသို့မဖြစ်ရင်တက်တာအခုတော့မဖြစ်နေမှာကောကုသိုလ်လည်းဖြစ်နေတယ်ဘယ်လောက်များတက်ချေကြိုက်တယ်လဲလို့နော်စ ိတ်ပင်မမှုတက်တာသွားတယ်ကိုယ်ပင်မမှုတက်တာသွားတယ်အကုသိုလ်မဖြစ်လို့နောင်လည်းပဲအကုသိုလ်ကျိုးပြေးကြမှာရှိဘူးကုသိုလ်ဖြစ်တယ်လို့ကောင်းတဲ့ကျိုးလည်းပေးအောင်ပါဘလောက်များအကျိုးများတယ်လဲနော်ဘလောက်တက်ချေကြတဲ့လုံများမလောက်ပဲနေတယ်တော်တော်ကိုမသိတာဆိုးွားလာတယ်လို့ပြောရမှာနော်လူဖြစ်ဆုံးတယ်လို့ပြောရမှာအဲ့လိုဒီနေ့ဒါလုံးတော့ရုပ်စားဆုံးတဏှာကြီးကြိုင်တစ်မိနစ်လောက်ဖြစ်ဖြစ်ခဏလောက်ကလေးခဏရက်လိုက်တယ်တက်ပြီးတမိနစ်လောက်ဖြစ်ပြီအသက်ကလေးဝအောင်ရှူလိုက်ဦးမယ်နော်အလုတ်ဇောကပ်တော့တခါလေးအသက်တောင်ရှူတာဝရလားမသိဘူးခဏလေးနားပြီးတော့အသက်ရှူပါတမိနစ်ကနားတာမဟုတ်လည်းပဲတနည်းအားတနည်းထသွားတဲ့ခါမှာသွားနေရင်ခြေလမ်းလေးကိုတိပြီးသွားလိုက်ပါဥပမာတယ်လီဖုန်းမိရဲ့ဆိုတော့တယ်လီဖုန်းနဲ့ကြားရတယ်ဩငါ့ကိုတရားထုတ်ဖို့တတိပြီတတိချာပြီးအသက်လေးဝအောင်ဒီတယ်လီဖုန်းရှိတဲ့နေရာကိုသွားမယ်။လေးမှန်းလမ်းကြိုင်ကြံဒီနေ့ဟိုဆိုရင်ဆယ်လမ်းလောက်ရှိရဲဆိုတော့နော်ဒီဘက်တောင်ကတယ်လီဖုန်းကြည့်သွားမယ်။ဒီနေရာမှာထိုင်းနေရင်တယ်လီဖုန်းမီ။တယ်လီဖုန်းမီ။အဲ့ဒီတန်ငါ့ကိုကြားထုတ်ပြီးပြေးတာပဲ။အသက်လေးဝအောင်ကြည့်လိုက်တော့ထမယ်။တတိလေးနဲ့ထမယ်။ခြင်းလမ်းနဲ့ခြင်းလမ်းနဲ့တိပြီးသွားမယ်။ကိုရောက်တဲ့ခါမှာတယ်လီဖုန်းလေးကိုကန်လိုက်မယ်။ကန်တာတိတယ်နော်။အေးနေတယ်မားနေတယ်။ကိုတစ်ဖက်ကလူကဘာလို့လဲမသိဘူး။ဒါပေမဲ့စိတ်ထဲကနေမြတ်တာစိတ်လေးညွတ်လိုက်တယ်။နော်ဘာလို့လဲမသိဘူး။စိတ်ခံတာပါဒီ။ဒါလေးနဲ့ဘာလို့လဲတတိလေးနဲ့ပြောလိုက်တစ်ခါတော့ပြောတော့လဲဒီလေးနားထောင်မယ်တယ်လီဖုန်းလေးပြန်ချမယ်ပြီးတော့လို့ရှိရင်တတိလေးနဲ့ချလိုက်ချပြီးကိုယ့်နေရာကိုပြန်လာခြင်းလမ်းလေးပြီးတော့လာလိုက်ဒီအချိန်လေးကဘယ်လောက်ကြာ2မိနစ်ကြာချင်းကြာမယ်3မိနစ်ကြာချင်းကြာမယ်နော်ဆိုတော့ဒါလေးကိုတတိနဲ့လောက်လိုက်ခြင်းအချင်းဘယ်လောက်ကြံမှုရှိသွားတယ်ဒီအချိန်တည်းမှာတတိတစ်ချက်တစ်ချက်ဖြစ်တိုင်းဖြစ်တိုင်းနော်လက်ဖြစ်တဲ့တည်းမှာကုသိုလ်စိတ်တွေကတတိနဲ့ကြီးကြီးဖြစ်တယ်တမနစ်ဆိုရင်ကုသိုလ်စိတ်နည်းနည်းနုံနုံမဟုတ်ဘူးနော်ဒါတွေစက်သားလောက်ဖြစ်သွားတာနည်းတယ်လို့မဖြစ်ဘူးအဲ့လိုအလုပ်ကျင့်လုပ်တာများလို့ဆိုရင်တစ်ဖြည်းဖြည်းနဲ့ဒါတွေကတိတိကျကျလာတယ်နော်ဒါတွေရတဲ့အချိန်ကတစ်ဖြည်းဖြည်းအဲ့လိုဒါတွေနဲ့ကားကိုမောင်းတဲ့အလုပ်ကျင့်လုပ်နေတဲ့ဒါတွေတွေတခါတကမတွေလည်းပဲအများကြီးရှိဟိုမိပွားရတဲ့ခါမှာကားကိုရက်ထားတယ်နှစ်မိနစ်သုံးမိနစ်လေးမိနစ်ကြာတတ်တယ်အဲ့မှာပဲရိုက်ရင်းနဲ့ပဲအဲဟိုတနေ့ကလည်းမျိုးရက်လိုက်ပို့တဲ့ဆီတခါတယောက်စီအဲ့ဒီကောက်မှာပဲထိုင်တော့ဒီနီးပွိုင်းမှာစောင့်ရင်းနဲ့2မိနစ်3မိနစ်တရားထုတ်လိုက်တယ်ဒီ2မိနစ်3မိနစ်နီးပွိုင်းမှာစောင့်နေရတဲ့အချိန်အသုံးချတတ်ရင်နည်းမလားနော်2မိနစ်3မိနစ်ဒီမှာကုသိုလ်စိတ်ပေါက်ဟာဂရေ33နီးသလောက်ရနိုင်တယ်နော်ကုသိုလ်စိတ်ပေါက်ဘယ်လောက်အကျိုးများမလဲဆိုတာနော်အဲ့လိုစောင့်နေရတဲ့အချိန်လေးတွေကိုအလကားမကုန်ပါဘူးအင်ပြန်လာပြီဆိုရင်လည်းကားတောက်ကြရှိတယ်ရေမွှေးချိုးကြရှိတယ်အကုန်လုံးကတတိလေးနဲ့လုပ်ပါနော်အဲ့ငါ့နေမိသားစုနဲ့စကားပြောမယ်ပြောကြရှိပြောရအောင်ပါပဲနော်အဲလုပ်ပြီးလို့ညမအိတ်ခင်ပါခဏလေးတရားထုတ်ပါဦးနော်ဒီနေ့တောင်စတော့ကလည်းတရားထုတ်နေစလိုက်တယ်နေ့လည်းနေ့ချင်းမှလည်းပဲရောက်တော့ချင်းငါမနေရငါမနေစင်မနေရစင်မနေတမနေရရင်တမနေတရားထုတ်တယ်ညအိတ်တော့မယ်နော်သုဒ္ဓဘာသာပြီးပြီးနော်တရားရှိခိုးမယ်အရှိကြီးမဟုတ်တော်တော်လေးနဲ့လည်းရပါကံထာလေးတပုတ်လောက်နေတော့တရားရှိခိုးလို့ရတယ်နော်တရားရှိခိုးကံထာလေးတပုတ်ဒီဘုန်းကြီးတော်ကြိုက်တာရှိတယ်ကရုဏာဒီတလဟာတယံငါကရုဏာကြောင့်အင်မတန်အေးချမ်းသောစိတ်ရှိတဲ့မြတ်တော်ဘုရားပညာပစ္စောတဝိဟတမောဟတမံပညာဆိုတဲ့အတိဉာဏ်နဲ့အဝိဇ္ဇာဆိုတဲ့အမှန်ကိုတည်ဖြတ်ပြီးတဲ့မြတ်တော်ဘုရားနော်တဏ္ဍာမရလောကကရုံလူမြင့်တကွာသောနတ်ပေါင်းတွေကြီးဆရာတစ်စီဖြစ်တဲ့မြတ်တော်ဘုရားဝန္ဒေကုက္ကတံဂရိမုတ်တံဂရိ၅ပါးမှာလွတ်ပြီးတဲ့မြတ်တော်ဗျာအဲ့ဒီဘုရားကိုသိကျိုးပါဘူးတခါတည်းကရရှိဖို့တပုတ်ပြီးပါဘူးဘယ်လောက်ကြာလဲ10မိနစ်တော့မကြာဘူးเนาะတကယ်ဆိုမကြာဘူးเนาะတချို့ကပြောတယ်တချို့တော့အလုံးညာလုံးလို့ဗျာလေဘုရားတော်မရှိခိုးနေဘူး10မိနစ်လောက်ကြာတယ်ဗျာเนาะအင်တန်ကျေးဇူးကြီးတဲ့မြတ်တော်ဗျာပါအဲ့တော့တတိပဌံတရားကိုအားထုတ်တဲ့တကယ်တယောက်ကသူတရားထိုင်ပြီးတဲ့နောက်ဒီစိတ်ကမှအင်မတန်ကြည်လင်အေးချမ်းတယ်ဘုရားကိုအင်မတန်ကြည်ညိုတဲ့စိတ်ဖြစ်လာတယ်နော်အေးကြည်လင်အေးချမ်းတဲ့စိတ်နဲ့ဘုရားကိုအာရုံပြုရမယ်ပို့ပြော့ကြည်ညိုတယ်ပို့ပြော့ကျေးဇူးလည်းတင်ငါအခုလိုတရားထုတ်ပြော့စိတ်ကြည်လင်အေးချမ်းမှုရတာဘုရားရဲ့ကျေးဇူးပဲဒီလိုနေနည်းထိုင်နည်းကိုဘုရားကမတင်ပေးကြရင်တို့လုပ်ဖြစ်မှာမဟုတ်ဘူးဒီဆိုတော့ပေါ့ပေါ့နေတတ်တာမလုပ်ဖြစ်ဘူးနော်အဲ့တော့ဒီလိုနေနည်းထိုင်နည်းရလို့ငါမှအခုလောက်စိတ်လေးအေးချမ်းမှုရတယ်ဆိုတော့ကြည်ညိုတော့သူကဘယ်လိုရှိခိုးလဲတိတာဂရိပဌံတရားကိုဟောတော်မူခဲ့တဲ့မြတ်စွာဘုရားကိုသိခိုးပါ၏။ပြီးနေပါ၏ဒါလည်း။အင်မတန်နှက်နှက်လေးလေးပြင်းတဲ့စိတ်လေးနဲ့ သူခံစားရတဲ့အတိုင်းပဲပြင်းတဲ့တိမ်နေရှိခိုးလိုက်ပါလေ။အဲ့တော့ဖျားလေးရှိခိုးမယ်တရားခဏထိုင်မယ်မကောင်းတဲ့ထိုင်မတတ်တဲ့ထိုင်လုံးလုံးနဲ့တချို့ပြီးအကျင့်ပါလာတယ်။ကျင့်ပါတဲ့ခါမှာကိုယ်မလောက်တတ်တာလေးတွေကတချို့ပြီးလောက်တတ်လာတယ်။ချင်းချင်းနည်းလာတယ်။စိတ်ကိုစူးစီးတတ်လာတယ်စိတ်ကိုအာယုံပစ္စုပ္ပန်အာယုံမှာတည့်တည့်လေးပို့တတ်လာတယ်ထားတတ်လာတယ်။နော်တကယ်တော့အခက်ကြီးမဟုတ်ပါဘူး။နည်းနည်းငယ်ရတဲ့ကလေးတွေတော့မှလေ့ကျင့်ပြတဲ့ခါမှာရနေတာကြီးကြည့်ရတယ်အဲ့လိုအလေးချင်းလိုက်တာများလို့ရှိရင်နေချင်းညချင်းတော့ဘာမှဖြစ်လာမှာမဟုတ်သေးဘူးနော်ဒီဘုန်းကြီးပြောနေတာ9မိနစ်10မိနစ်အားထည့်နေတဲ့လောကုတ္တရာတရားသူကိုချက်ချင်းရသွားမလို့မဆိုလို့ဘူးနော်စားမိဖို့အရေးကြီးတယ်နော်အလုပ်တစ်ခုမှာအခက်ဆုံးအပိုင်းကဘာလို့စားဖို့ပဲနော်ဒုတိယအခက်ဆုံးကဘာလို့စွဲမြဲဖို့စွဲမြဲဖို့နော်အဲ့တော့စားမိဖို့လိုတယ်9မိနစ်နဲ့ပြည့်ပြည့်စားပြီးတော့အဲ့ဒီ9မိနစ်ကိုနေတိုင်းလုပ်ဟောတဖြည်းဖြည်းနဲ့အလေးချင်းများလာတဲ့ခါမှာတစ်ခါတလေအဲ့ဒီ9မိနစ်ကလေးကိုကအစင်ပြေနေတဲ့ခါကျတော့သူ့အတူအစင်ပြေသွားပြီးတော့ဒီကလေးအင်တန်ရင်းချမ်းတည်ရတယ်။ဟောအရသာတည်ပါလေနော်။ခုနစောစောတုန်းကပြောလို့ပဲအဲ့ဒီကမာကြီးကအိတ်ခံဒီမှာတရားထုတ်တော့ဒီကလေးအင်ချမ်းကြီးအိတ်ကျော်တယ်။အခုသူတစ်ခါပြန်လာပြီးတော့ဒီပြီးတော့တရားအကြောင်းပို့တည်ပြန်ပါလေ။ဘာဆက်လုပ်အောင်လဲ။ဟောအကျိုးလေးနည်းနည်းရတာတည်လာတော့ပို့လို့ချင်လာတယ်။အဲ့လိုဖြစ်လာဘူးလို့။အဲ့လိုဖြစ်လာရင်နည်းနည်းပို့လို့ပါ။ဆယ်မိနစ်၅မိနစ်။ဟောတချို့ဒီကတိုင်းကတည်းကမာကြီးညတရင်လို့ရင်တရားတယ်။ဒါကြီးရေကမိုင်းချစ်သူထပြတော့ဘုရားကိုထိုင်တော့လာတယ်။တဏှာကြီးတဏှာကြီးခွဲအဲ့လောက်ထိုင်တယ်။ညာ7နာရီ7နာရီခွဲလောက်ဆိုရင်တည်ရင်းမျိုးပါလေ။ဘုရားကမှခဏတရားထိုင်တယ်။လက်ထိုင်ကတော့ပြန်အိပ်တယ်။မနေ့ကျတော့9နာရီခွဲလောက်ကျမှပြန်ထားတယ်။ညတကောင်မှတည်ရင်းမျိုးပြီးတော့တဏှာကြီးတဏှာကြီးခွဲလောက်တရားထိုင်ရတဲ့အတွက်ကြောင့်တည်း။အင်းကြီးပြည့်ပြီးတော့ပင်မနဲ့သဘောမျိုးသူတို့မှမရှိပါဘူး။မနေ့လို့တော့လည်းပဲညနေပိုင်းတွေပြည့်ပြီးတော့တရားထိုင်ကြတာပဲ။ရှင်ပြင်းနိုင်ပြင်းနိုင်လို့7မိနစ်5မိနစ်နိုင်ွက်အဲ့တော့အဲ့ဒါလို့နေ့စဉ်အလေးချင်းလုပ်သွားလို့အစဉ်ပြေရလေးတွေကျုံကျုံကျုံကျုံလာတဲ့ခါမှာတရားကဆွဲခေါ်သွားတယ်ဒီလိုပဲ7မိနစ်စပြီးတရားထိုင်တဲ့တစ်ခါပြောက်အခုစဉ်တနင်္ဂနွေနှစ်နာရီကိုအေးအေးဆေးဆေးထိုင်နေတယ်တရားထိုင်နေမှပဲနင်းချမ်းတယ်သိလားနော်အဲ့တော့အစမှတော့ခက်တယ်နော်ဒီလောက်ကစိတ်နဲ့လို့ရလို့မလို့လွယ်တယ်လို့တော့မဆိုလို့ဘူးနော်ဟုတ်ကဲ့အလေးချင်းလောက်လာလို့ရှိရင်တဖြည်းဖြည်းရနိုင်တယ်ဘလောက်ထိအောင်ရနိုင်လဲဆိုရင်ရုပ်ပြပြောရင်ယူနိုင်ကြမရှိဘူးအဲ့လိုပဲဘုန်းကြီးရဲ့တပည့်လေးတွေကလူကိုယ်တိုင်ကျုံတဲ့ခါလဲသူတို့ပြောတတ်တယ်နေတတ်တယ်လူကိုယ်တိုင်မကျုံတဲ့ခါသူတို့စားနဲ့ရစ်တတ်တယ်ဒါကလေးလေးတယောက်ကစားရစ်လိုက်တာကလေးဆိုမှ20ပေါင်းဝန်းကျင်လောက်ရှိနေပါပြီသူဘလို့ရစ်ထားလဲဆိုတော့ညအေးရဝင်တိုင်းပဲအပြောသွားတဲ့အခါကြီး mindful ဖြစ်နေဖို့တွေးစားပါလေ။ဟောဒီလိုကြီးကလည်းအင်းဒီစကားဝါသနာပါနေတော့ငငယ်လေးတွေကတုံးနေတာအကျင့်ဖြစ်နေတော့တစ်ခါတစ်ခါထက်ထက်တုံးနေ mindful ဆိုတဲ့စကားလေး။ mindful ဆိုတာသိနေတာကိုပြောတာ။ဟုတ်။ညအေးရဝင်တိုင်းပဲအပြောသွားတဲ့အခါကြီး mindful ဖြစ်နေဖို့တွေးစားပါလေ။ဘလောက်လိမ်မာထားလဲနော်။အိမ်မက်မက်တဲ့ခါအိမ်မက်ကိုသိနေအဲ့တော့ဟိုးရင်တခါကမေးဘူးတယ်။အိမ်မက်ထမတရားထုတ်ဘူးတလား။ဒါကတော့မှလည်းမေးဘူးတယ်နော်။ဒီဖုန်းကြီးဒီမေးကုန်းကဒီဖုန်းကြီးကထင်ပြတော့မေးတယ်မေးကုန်းမဟုတ်ဘူး။ဒီဖုန်းကြီးကိုယ်ကတရားထုတ်တာကြမှာဖုန်းကြီးရဲ့ဆရာကမေးဘူးတယ်။ဦးစင်အိမ်မက်ထမတရားထုတ်ဘူးတလား။အဲ့ဒီတော့မမက်ဘူးသေးဘူး။အိမ်မက်ထမတရားထုတ်တာမျိုးမမက်ဘူးသေးဘူး။အဲ့တော့အမှန်တိုင်းနဲ့ပြန်ပြောရတာပဲ။အိမ်မက်ထမတော့ဒီတော့တရားအမ်းထုတ်ပြီးသေးပါဘူး။ဆရာကလည်းပြောတယ်ရထုတ်တာတကယ်စွဲသွားရင်လေအိမ်မက်ထဲတည်အောင်မက်တတ်တယ်အဲ့လောက်ပဲပြောလိုက်တာဒီမိကုံးကလည်းပဲဟိုဘာလို့မှမေးလိုက်မယ်လို့မထင်ခဲ့တဲ့မိကုံးအမိခံလိုက်ရတာမိကုံးကလည်းမထူးဆန်းဘူးဒါနဲ့တော်တော်ကိုကောင်းတော့မှစွဲသွားတယ်မိကုံးနောက်တော့တရားပြည့်လို့ပြင်းများလာတယ်အိမ်မက်ထမတရားထုတ်တာကိုမက်တယ်တခါတလေအိမ်မက်ထမလုံနေတာတွေကိုလိုက်တော့တိတိနေလိုက်မှတ်နေတယ်ဆိုတော့လိုက်တော့တိနေအဲ့ဒါမျိုးဖြစ်တဲ့အခါမှာကိုယ်ကပို့ပြတော့လဲဝန်တာအားရဖြစ်တယ်။ငါစိတ်ကအိမ်မက်ထဲပြီးတော့မှသူလွတ်မထားဘူး။လိုက်ပြီးနေတယ်။ဟမ်။အဲအဲ့တော့ကိုကိုတိုင်းကိုတယောက်ထဲတယ်လို့ဖြစ်လားဆိုတော့မဟုတ်ပါဘူး။ဒီလိုဖြစ်တဲ့တည်းဒီခြားလိုက်ရှိသေးတယ်နော်။အခုဒီစားထဲမှာကလေးရတဲ့တိုင်းမနော်။အိမ်မက်မက်တဲ့ခါအိမ်မက်ကိုတိနေတယ်။အိမ်မက်ကိုတိနေတာဟာနိုးနေတဲ့အခါတွေးနေတဲ့စိတ်ကိုတိနေတယ်လို့ပဲ။အခုဒီလိုနိုးနေတဲ့ချိန်မှာနော်။ကိုကကိုအတွေးတွေတွေးနေတယ်။လုံးစရာကံကြာတွေပြောစရာစူစရာတွေအစီအစဉ်တွေတွင်းနေတတ်တယ်နော်တချို့ကတော့တွေးတာတွေးနေတယ်တွေးနေတာကိုပြန်မသိဘူးသို့တော့ တိနဲ့နေတဲ့အလေးချင်းလောက်တဲ့လူဟာကိုတွေးတာကိုပြန်မသိထားတော့ကြည့်တဲ့အကျင့်လို့လို့ရှိရင်အဲ့ဒီတွေးတာကိုသိတယ်။ဘာလို့တွေးနေလဲ။တခါလေမတွေးတဲ့အသေးဆိုရင်ပြီးလိုက်တယ်နဲ့ပဲကြောက်ကြည့်ရတာ။ဒီလိုလိုတဲ့သူနဲ့ပဲအေးအေးဆေးဆေးဖြည်းဖြည်းလေးလိုက်ပြီးလို့ရတယ်။အဲအိမ်မက်ကိုသိနေတာဟာနိုးနေတဲ့အခါတွေးနေတဲ့စိတ်ကိုသိနေတယ်လို့ပဲတဲ့။အိမ်မက်ထဲမှာပဲစိတ်ကိုဒီတော့ကောင်းပါလိမ့်ခံလိုက်တော့ behavior တစ်ခုကိုနားလည်လိုက်တယ်။ကိုယ်စိတ်ကမှဖြစ်နေတာအများကြီးနော်။ကိုယ်ကြောင့်ကိုယ်နားလည်လို့ထင်နေကြတာဒါကြတော့နားမလဲဘူး။ကိုယ့်ကိုယ်လိမ့်နေရတာအများကြီးလေ။လူဟာအလိမ့်တတ်ဆုံးတဲ့ကလေးဆံမလိမ့်ဘူးနော်လူကတော်တော်လိမ့်နေသူများကလိမ့်ဝင်မကောက်ကိုယ့်ကိုယ်တော့အများကြီးလိမ့်တယ်ဒါပေမဲ့ကိုယ့်ကိုယ်လိမ့်မှမသိဘူးအဲ့တော့တရားထုတ်တဲ့ခါမှာရိုးရိုးတသာစိတ်စိတ်ကိုကြည့်လို့ရှိရင်တစ်ချက်ချက်အမှန်ဝင်မြင်လာတယ်နော်အဲ့တော့တတိရှိရှိနဲ့ကြည့်နေစဉ်ပုံမြင်တယ်ကိုယ့်ကိုယ်လိမ့်ထားတယ်ပြန်မြင်လာတယ်အဲ့တော့ self deception တော့ကိုယ့်ကိုယ်လိမ့်တာအင်္ဂန်ဆိုးတာပဲနော်ကိုယ့်အမားတွေကိုကိုယ်သိမှအဲ့ဒီအမားတွေနေပါသွားတော့ကိုယ်ဘာပို့ပြတော့အခက်ခဲပြဿနာငဲသွားလိမ့်မယ်ရှင်းသွားလိမ့်မယ်အဲ့တော့နိုးနေတဲ့ခါမှာကိုယ်စိတ်ထဲမှာဖြစ်နေတယ်ကြည့်တဲ့အလေးချင်းလုပ်ပေးရမယ်ဒီလိုနိုးနေတဲ့ခါမှာမှအလေးချင်းမလုပ်ဘူးဆိုရင်အိမ်နေတဲ့ခါမှာမဖြစ်နိုင်တော့ဘူးအိမ်မက်ကိုတိဖို့ဆိုရင်ဖြစ်နိုင်တယ်အဲ့တော့ဒီအိမ်မက်ကိုတိဖို့ကိုဖះဟောတော့မှတော့ဒီခွင့်ကြီးမတိဘူးပါဘူးခွင့်ကြီးကဆရာကနေလိုက်လို့ဒါလေးကိုသဘောကျသွားတယ်အဲ့တော့အိမ်မက်ထဲမှာပဲစိတ်ကို behavior တစ်ခုကိုနားလည်လိုက်တယ်သူ့ရဲ့အပြုတ်မှုသူ့ရဲ့သဘောထားတခုသူ့စိတ်ကိုအိမ်မက်ကမှမြင်နေတယ်နားလည်လိုက်တယ်ဆိုတော့အိမ်မက်ဆိုတာ unconscious လို့ဖြစ်တဲ့သဘောဘူးနော်သူက consciously သူ့ကို control လုပ်လို့မရဘူးသူကသူဖြစ်ချင်တဲ့အတိုင်းဖြစ်လိုက်တာပဲအဲ့ဒီဖြစ်ချင်တဲ့အတိုင်းဖြစ်လိုက်တာကိုသူ့ရဲ့စိတ်ကလည်းပြည့်လိုက်ပြီတော်တော်ကောင်းတဲ့စိတ်ပဲမတိမတာတွင်းနေတဲ့ pattern တခုကိုအိမ်မက်ကမှကုန်းကုတ်ကမြင်လိုက်တယ်လူတွေမှာတွေးတတ်တဲ့ pattern တခုရှိတယ်နော်လူတွေမှာသဘောထားတခုရှိနေအဲ့ဒီနဲ့ပတ်သက်လာပြီးတွေးလိုက်တယ်ဆိုရင်ဒီသဘောထားတိုင်းသွားတာပဲနော် pattern ဆိုတာကမှလည်းလို့ပြောမယ်ဖြစ်နေကြပုံစံတခုပေါ့နော်ဥပမာမြုပ်ပယထားလမ်းလို့ဆိုတော့ဒီမြုပ်ပယထားလမ်းပေါ်မှာတွားနေထားဒီမြို့ကိုပတ်နေတော့မှာပဲဒါသူ့ရဲ့ pattern တခုဆိုတာပဲရှင်ရုပ်ဖြစ်စဉ်သဘောလေးဖြစ်နေကြလေအဲ့လိုဖြစ်နေကြတွေးနေကြသဘောထားလေးတွေဟာသူကအများဆုံးဖြစ်နေတာပဲလူတွေနဲ့ဆံမှလည်းဖြစ်တယ်ဒါပေမဲ့နိုးတဲ့ခါမှာတခါလေကိုယ့်ကိုလိန်လိုက်တယ်နော်။ပုံစံပြောင်းပြစ်တယ်။စိတ်ကိုအနောက်ရှက်ပြေးနေတတ်တယ်။အဲ့တော့ဒီလိုကိလေသာနဲ့ရှင်တဲ့စိတ်ကစိတ်ကိုအနောက်ရှက်ပြေးတာပဲ။မထင်မရှားဖြစ်တယ်။ unconsciously တို့မဟုတ် subconsciously ဖြစ်နေတာနော်။စိတ်မထင်ရှားဘူး။စိတ်တရားကြီးတွေးတာမဟုတ်ဘူး။ဒီလိုကြကြမကြည့်ရတဲ့စိတ်တမျိုး။ဒီခါလည်းမကြည့်ဘူး။ပါဖြစ်လို့ဒီစကားကိုယ့်ကိုတော့အကောင်းထင်တယ်ကိုမကောင်းတာဆိုသိမကြည့်ကြတော့အဲ့ဒါမသိမလားဖုံးတတ်တယ်နော်တတ္တိရှိဖို့မကြံဘူးကိုယ့်အကြောင်းကိုတိရဲတဲ့တတ္တိရှိသလားလို့တော့မေးရမယ်နော်အမေရိကန်တယောက်ကဘယ်လိုပြောလဲဆိုတော့ self knowledge is no good news ကိုယ့်အကြောင်းကိုတိရတာသတင်းကောင်းမဟုတ်ပါဘူးသတင်းကောင်းမဟုတ်ဘူးဆိုတော့ဘာဖြစ်လဲသတင်းအဆိုးမကောင်းဘူးလူတွေမှာဘဝတန်လျာဆက်ဆက်နော်အခုဘဝမှာလည်းပဲဒီတိုင်းဖြစ်ချင်တိုင်းဖြစ်တော့ဆိုပြီးထားတဲ့စိတ်ဟာအကောင်းကြီးတက်တက်ဖြစ်နေတာ။ဒီနည်းနဲ့မှဖြစ်မကောင်းတဲ့စိတ်တွေကဖြစ်ရအောင်ပါပဲဖြစ်နေအောင်ပါပဲအကျင့်ပါနေတယ်။တို့ကဖြစ်ခွင့်ဒီလည်းအများကြီးရထားလို့တော်တော်အားကြီးနေပြီနော်။စိတ်တစ်ခုခုကဖြစ်ခွင့်အကျင့်များများရလေလေအားကြီးလေလေနော်။အဲ့ဒါကိုပဲပဋ္ဌာန်းဒေသနာတော်ရဲ့ထက်ကစကားလုံးတစ်လုံးသုံးပြီးတော့ပြောရင်အာတိဝနာပစ္စည်းရောလို့အကုသိုလ်မှာလည်းအတေဝနာပစ္စည်းရောဖြစ်နေတာပဲ။ကုသိုလ်မှာလည်းပဲအလေးချင်းအများလို့လို့ရှိရင်အားကောင်းလာမယ်။အခုလိုတတိယနဲ့နေတဲ့အဖြစ်လေးချင်းလုပ်ပါ။တစ်ချက်တည်းတစ်ချက်တည်းလိုပဲဖြစ်ဖြစ်ပြီးပါများလာရင်ပြီးတဲ့အားအားကြီးလာတယ်နော်။အတေဝနာပစ္စည်းရောရပါတယ်။အဲ့တော့ဘဝအဆက်ဆက်ကလောဘဒေါသအစရှိတဲ့ကိလေသာတွေဟာဖြစ်ခွင့်အများကြီးရတယ်။တော်တော်အားကြီးတယ်နော်။အဲ့တော့ခုမှဒီလိုလောဘဒေါသမာနဣဒံမစ္စရိယဆိုတဲ့စိတ်ကဖြစ်မှာပဲဆိုတာသိရမယ်။ဖြစ်မယ်ဆိုတော့လက်ခံရမယ်။လက်ခံရမယ်ဆိုတာကတို့အားပေးရမယ်ဆိုတာမဟုတ်ဘူး။မလိမ္မာနဲ့လို့ပြောကြတယ်။နားမှာတော့မဖြစ်ပါဘူးလို့ပြောနေတယ်။တချို့ကပြောတယ်။တတိယကတော့ဣဒံမစ္စရိယမရှိပါဘူး။တတိယကတော့မာနမရှိပါဘူး။တတိယကတော့လောဘမရှိပါဘူး။မဟုတ်ဘူးရှိတယ်။မသိလို့ဖြစ်နေတယ်။ သို့မဟုတ်ရင်သူကပုံစံတစ်မျိုးပြောင်းထားလို့ဖြစ်လိမ့်မယ်ဟောရှိမယ်ဖြစ်မယ်ဆိုတာကိုအတိအမှန်ပြည့်လက်ခံပြီးတော့ဖြစ်တိုင်းဖြစ်တိုင်းရဲရဲကြီးကြည့်သမှာကြည့်တဲ့ခါမှာကြာလို့ရှိရင်ကိုယ့်အကြောင်းကိုအဲ့လိုအမှားတွေမကောင်းတာတွေတော့မှကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းကြည့်ရတာကိုကျင့်တတ်လာကြည့်ရတာကိုကျင့်တတ်လာအဲ့ဒါတော့ရေးကြည့်တယ်ဟုတ်တပည့်တယောက်ကဒီနေ့ကပြောတယ်သူကဒေါက်တာလေးပါသူ့အကြောင်းလည်းအခုဒီလိုနှစ်ခါဆုံးကတော့ဖဲ့ပြောတယ်ဘုန်းကြီးကပြောရတဲ့စကားတွေကဟိုစိတ်ကူးတက်နဲ့ပြောတာမဟုတ်ဘူးနော်ကိုကိုယ်တိုင်လောက်ခဲ့တာလေကိုတပည့်တွေလောက်နေတာဒီထက်ကထုတ်ပြီးတော့ပြန်ပြောလိုက်တာဒါတကယ်အမှန်ကဖြစ်ရတကယ် true story real story နော်အဲ့ဒီဘက်ကဘယ်လိုပြောလဲဆိုတော့သူကနိုင်ငံခြားသွားခြင်းဆောင်ဘွဲ့ဘွဲ့လုံးတစ်ခုလိုခြင်းအဲသူနည်းနည်းကြိုးစားနေတယ်အဲ့ဒါရဖို့ပေါ့လေဟိုတမီးကလားသူဘယ်လိုပြောလဲဆိုတော့တတိတော့ကိုယ်စိတ်ကိုသူချန်မြင်လိုက်တယ်ဗျာတတိတော့နိုင်ငံခြားသွားခြင်းကဆောင်ဘွဲ့တစ်ခုထိုက်ယူပြီးတော့ယောဂဖြစ်တဲ့လူများတွေကိုကုပေးခြင်းနဲ့စေနာနဲ့သွားခြင်းတာမဟုတ်ဘူးတဲ့ဒီလိုပတ်ဆံလို့ဒီလိုတွားခြင်းပါအဲ့တော့ကျောင်းဝန်တယောက်ဖြစ်တော့ကိုယ့်ရဲ့အဓိကဒီဘွဲ့ကိုလိုချင်တဲ့အဓိကစေတနာဟာလူနာတွေကိုကုကျင်တဲ့သဘောစေတနာမဟုတ်ပဲနဲ့ပတ်ဆံလို့ဒီနေ့သဘောတဘောကြီးဟာဒီလိုစိတ်ကမှာဒီလိုစိတ်ကဖြစ်နေတာကိုဒီလိုကွက်ကွက်ကြီးမြင်လိုက်ရတော့တဲ့နည်းနည်းလေးစိတ်မကောင်းဖြစ်လိုက်တယ်စိတ်မကောင်းဖြစ်သွားတယ်ငါဟာတကယ်တော့ကျောင်းဝန်တယောက်ကျောင်းဝန်ဆိုတာလူနာတွေကမှအဓိကမေတ္တာကုဏ္ဏထားတယ်လို့ဒီပညာတစ်ခုကိုသင်နေဆိုရင်လူနာတွေကိုကုကျင်လို့ဆိုတဲ့စေတနာကအဓိကဖြစ်ရမယ်။သက်သာလူကျင်တာကတော့ဒုတိယတော့ဖြစ်ရမှာပေါ့။ဒါပေမဲ့အဲ့လိုမဟုတ်ဘူးလေ။ဒါပြီးတော့အဓိကလူကျင်တာသက်သာ။ဒါနဲ့သူ့ကိုမြဲတော့အဲ့လိုသိရတာဘယ်နဲ့နေလဲဆိုတော့အဲ့ဒီစိတ်ကိုတော့တပြီးတော့ဖြစ်ရတာမကြိုက်ပါဘူးဗျာ။ဒါပေမဲ့သိရတာကိုကြိုက်တယ်ဗျ။အဲ့ဒီစိတ်ငြင်းဖြစ်တာတော့မကြိုက်ဘူးနော်။ဒါပေမဲ့အဲ့ဒီစိတ်ဖြစ်မှန်းကိုရှင်းရှင်းလေးတော့ကိုမြင်လိုက်တာတတိတိမြင်လိုက်တာရေရေတသားမြင်လိုက်တာတော့စိုက်တယ်။အဲ့ဒါအရေးကြီးတဲ့ချက်ပဲ။နော်ကိုယ်စိတ်ကိုရှင်းရှင်းလေးရေရေလေးတတိတိလေးမြင်ဖို့လိုတယ်။ကိုယ်ကိုကောင်းဟန်ဆောင်နေလို့တော့ဘယ်တော့မှအကောင်းဖြစ်မလာဘူး။နော်သင်ဘလို့ဆိုးတယ်ဆိုတာသင်မသိလို့ရှိရင်နဲ့သင်ဘယ်လိုအကောင်းဖြစ်လာနိုင်လဲ။အဲ့တော့အဆိုးကရှိနေပြီလားနော်။ဒီအဆိုးတွေကိုသိဖို့လိုတယ်။ဖြစ်တိုင်းဖြစ်တိုင်းသိဖို့လိုတယ်။ကြောင့်ကြားထင်တဲ့ခါမှာဒီစိတ်ကမလာပါနဲ့လို့ပြောလို့မဖြစ်ဘူး။ကျင့်ရတဲ့ဒီဖြစ်မှာပဲဖြစ်တိုင်းဖြစ်တိုင်းကြည့်ဖို့လိုတယ်။အဲစိတ်ကိုအနောက်ရှက်ပြေးနေတတ်တဲ့မထင်မရှားဖြစ်နေတဲ့တည်တည်ချာချာမကြည့်ရတဲ့စိတ်တမျိုးအဲ့တော့မကြည့်ရတဲ့စိတ်ကိုပဲစူးစမ်းပြီးတော့ကြည့်ပါမထင်ရှားတဲ့စိတ်တွေဖြစ်နေပြီမယ်ကြည့်ပါများရင်ထင်ရှားလာပါလိမ့်မယ်နော်နော်အဲစိတ်ကိုအနောက်ရှက်ပြေးနေတဲ့စိတ်တွေဖြစ်တဲ့ကြောင့်သူတို့ကိုသိမှအဲ့ဒီအနောက်ရှက်ကနေတော့မသိရင်အနောက်ရှက်မနေနိုင်ဘူးနော်conscious ဖြစ်နေတဲ့ကယုတ်ပြတင်းနေရင်ဒေါသဖြစ်တတ်တယ်။အဲ့ဒီသူပြောနေတဲ့ကိစ္စတစ်ခုပေါ့။အဲ့ဒီကိစ္စတစ်ခုနဲ့ပတ်သက်တဲ့သူရဲ့စိတ်နဲ့သဘောထား pattern တွေရှိနေတယ်။နော်အဲ့ဒီကိစ္စကို conscious ဖြစ်နေတဲ့ကမှာတင်းနေရင်ဒေါသဖြစ်တတ်တယ်။ဆက်ဆံရေးတွေတင်းမှာဆုံးတယ်လို့။နော်သူစိတ်ကကသဘောထားကြီးကမှားနေတာပေါ့။ဆက်ဆံရေးတွေတင်းမှာဆုံးတယ်။ပြောကြစကားနည်းတယ်မပြောချင်မဆိုချင်တော့ဘူး။ဒီပြောပုံမှာသူသဘောထားမှားနေတာပေါ့။အော်ဒီလူနဲ့သူစကားမပြောချင်ဘူး။နော်ချောင်းချင်တယ်ဒီတော့ guilt ဖြစ်တယ်သူ့ပုံမှာကိုကဒီလိုသဘောထားနေတာကြီးကိုပဲကိုကပြန်ပြီး guilt ဖြစ်တယ်သူတဘာကိုအပြစ်ပုံနေတယ်ဟောကို့မှာ guilt ဖြစ်ရင်တက်တောင်ဘာလုပ်ရလဲဒီလားသူများကအပြစ်ပုံတယ်ကိုတက်တောင်သူများကအပြစ်ပုံထားတယ်ငါအပြစ်မဟုတ်သူတို့ကကိုကမကောင်းတာဆိုတာရုပ်မှန်တာစိတ်ပုတ်တယ်ဒီလိုသူဘာကိုပုံချရတာအဲကို့အပြစ်ကိုကိုကာကွယ်ခြင်းသူတဘာကိုအပြစ်တယ်အဲသူတဘာလည်းအပြစ်ရှိခြင်းရှိမှာပဲနော်ဒါနဲ့သူတော်ဘာအပြစ်ကိုထောက်ပြရုံနဲ့ကို့အပြစ်ကတော့ပြောက်မသွားဘူးကို့အပြစ်ကိုကိုကြည့်ဖို့လိုတယ်ကို့အပြစ်ကို့အမှားကို့ချင်းရဲ့ကိုကို့အကူတာဝန်ယူဖို့လိုတယ် responsible ဖြစ်ဖို့လိုတယ်အဲ့တော့ဒီလိုတိတဲ့သူဉာဏ်ရှိတဲ့လူက responsible ဖြစ်လာတယ်သူမှားတာသူ့မှားတယ်ငါမှားတာငါမှားငါတာဝန်ကငါအမှားကိုငါကြည့်ဖို့နဲ့ပြင်ဖို့ပဲသူမှားတာကိုထောက်ပြရုံနဲ့ငါအမှားပြောက်မသွားဘူးအကြောင်းအကျိုးရှင်းရှင်းနဲ့လူကြီးဆန်တဲ့စိတ်နဲ့အမြင်ကြေကြေမမြင်ဘူးကိလေသာကဘယ်တော့မှလူကြီးမဆန်ဘူးကိလေသာအကြောင်းကျိုးလက်မခံဘူးသူကတစ်ဖက်တည်းသမားပဲအမြင်လည်းမကြည့်ဘူးသူစာကြောင်းလေးတွေကစကားလုံးကြီးတစ်လုံးချင်းတစ်လုံးချင်းစဉ်းစားမယ်ဆိုရင်တော်တော်စဉ်းစားလို့ကောင်းတယ်နော်အကြောင်းကျိုးရှင်းရှင်းနဲ့မမြင်နိုင်ဘူးကိလေသာတစ်ဖက်တည်းလူကြီးမဆန်ဘူးသဘောထားမမျှတာဘူးကိလေသာလူကြီးမဆောင်ကိလေသာကလေးဆန်အသက်ဘလောက်ကြီးကြီးလောဘဒေါသအိတ်မာနအိတ်တာမျက်စိရည်ဖြစ်နေရင်ကလေးဆန်တဲ့စိတ်ကြီးဆန်တဲ့စိတ်မဟုတ်ဘူးနော် အဲ့တော့မာနကြီးတဲ့လူပေါ့လေအရက်ထဲမှာလောကအများတော့စိတ်ကြီးဝင်တယ်လို့ပြောလိမ့်ရှိတယ်နော်ကြားဘူးကြမှာပါအဲ့ဒါကိုဆရာတော်ကြီးတပါးကလို့ပြောလိုက်တော့အဲ့ဒါစိတ်ကြီးဝင်တာမဟုတ်ပါဘူးတဲ့စိတ်ကလေးဝင်တာပါကြီးတဲ့စိတ်မဟုတ်ဘူးတဲ့အဲ့ဒါအမှန်သေးတဲ့စိတ်ပဲနော်တကယ်စိတ်ကြီးဝင်တဲ့ဆိုတာကမျက်တာတဲ့စိတ်ရှိတယ်မောက်မာတဲ့စိတ်မရှိဘူးလူလူချင်းကိုလေးလေးဆဆတန်ဖိုးထားပြီးဆက်တယ်အဆင့်တန်းဘလောက်ကောက်ကပညာဘလောက်ကောက်ကအသက်ဘလောက်ကောက်ကအလုံးကိုလေးလေးဆဆဆက်တယ်အဲ့ဒါမှစိတ်ကြီးလို့ခေါ်တယ်သဘောထားကြီးတယ်အသိဉာဏ်ကြီးတယ်အဲ့တော့ကိလေသာဒီကြီးမဆန်ဘူးကိလေသာအမြင်မကျေဘူးကိလေသာအကြောင်းကျိုးကိုမသိဘူးလောဘောအထာနာသာနာတိလောဘောဓမ္မနပတ္တိလောဘဟာအကြောင်းကိုလည်းမသိဘူးအကျိုးကိုလည်းမသိဘူးအဆိုသူပဲဒောသောအထာနာသာနာတိဒောသောဓမ္မနပတ္တိဒောသဟာလည်းပဲအကြောင်းကျိုးကိုမသိဘူးအဲ့တော့ဒီကလေးကသူ့စိတ်ကိုသူကြည့်တော့ဒါလေးသူမြင်နေပြီနော်အကြောင်းကျိုးရှင်းရှင်းနဲ့လူကြီးဆန်တဲ့စိတ်နဲ့အရင်ကကြည့်မမြင်ဘူးတဲ့ဒါထုံးစံပဲကိလေသာရဲ့ထုံးစံပဲအဲ့တော့အဲ့ဒီကိလေသာရဲ့ထုံးစံကိုရှင်းရှင်းလေးမြင်လိုက်တယ်ဘလောက်ကောင်းတယ်လဲနော်ဒါလမ်းစပဲကိလေသာကနေလွန်မြောက်ဖို့ရာကိလေသာကိုကြည့်မှရမယ်သူ့မသိလွန်မြောက်ဖို့ရာမဖြစ်ဘူးအတင်းအကျပ်ပိုင်ဆိုင်နေတယ်ကိလေသာကသူ့အတင်းအကျပ်စုပဲလုပ်တယ်လောမိုးကြီးနဲ့ချဲလေကြီးနဲ့အနိုင်ရကြီးသူတို့ဘာကိုရန်လိုတယ်ခံစားနိုင်တဲ့ range ကိုကျင်းစီတယ်နော်ပြီးနိုင်တဲ့ range လည်းကျင်းတယ်နော်ခံစားနိုင်တဲ့ range လည်းကျင်းသွားတယ်ကိတာဖြစ်နေအမြင်ကျင်းသွားပြီနော်အမြင်မကျေတော့ခံစားနိုင်တဲ့ range ကချစ်ချင်တာတို့ကိုကျင်းစားတာတို့တနာတာတို့စသဖြင့်ပေါ့အဲ့ဒါတွေကကျင်းသွားတယ်မဖြစ်နိုင်တော့ဘူးကိုကျင်းမဆန်နိုင်တော့ဘူးမတနာနိုင်တော့ဘူးခန္ဓာနဲ့ range ကကျင်းသွားတယ်အဲ့တော့ကိုယ့်ဘဝကိုကျေတာကြက်ကြလားကျင်းတာကြက်ကြလားကျေတာကြက်ကြဆိုတော့ကျင်းအောင်လုပ်နေတာကဘယ်သူတော့ကိလေသာကျင်းအောင်လုပ်နေတယ်အဲ့တော့စဉ်းစားကြည့်စမ်းကိုယ့်ရဲ့ဒီစကားလုံးကသိတာမတုံးကျင်ပါဘူးကိုယ့်ရဲ့အကြီးဆုံးရန်သူကဘယ်သူလဲကိုယ့်စိတ်ထဲမှာဖြစ်နေတဲ့ကိလေသာပဲဒါပေမဲ့ရန်သူမှမသိဘူးသူ့ကိုလက်ခံပြီးတော့မွေးထားတယ်နော်မွေးထားတယ်သူ့ကိုပြုစုထားတယ်အစာတွေကျွေးထားတယ်ဒီအားရှိနေအဲ့တော့ကိုယ့်ဘဝကိုကျင်းညောင်းတယ်လောကကြီးကျင်းညောင်းသွားတယ်အတိညာဉ်ကြီးကျင်းညောင်းသွားတယ်ဘလို့မှမျောဖို့ကောင်းတယ်အဲ့တော့သတိပဋ္ဌာန်တရားကိုအားထုတ်လို့ကိုယ့်စိတ်ကိုကိုယ်တို့ကိုယ့်ဘဝကိုရှုရှုမြင်လို့ရှိရင်တိုင်းမြင်တိုင်းရှင်းသွားတယ်မြင်တိုင်းမြင်တိုင်းရှင်းသွားတယ်ကိုယ့်ဘဝကသိနိုင်ခံစားနိုင်တဲ့ range ကကျေကြီးဖြစ်သွားတယ်အဲ့တော့အဋ္ဌဉာဏ်ကျေမှစိတ်ဓာတ်ကျေမှဘဝလည်းကျေလို့ပြောနိုင်မှာနော်ပတ်စံတိုင်းတော့ကဘာဝလင်းကျဲလိမ့်ငင်းနဲ့ပတ်နေဦးတော့ဘာမှမထူဘူးအဲနောက်ဆုံးအချက်လေးကကွန်ကလူးရှင်းလေးကတော့ကောင်းတယ်နော်အဲ့ဒါတွေအခုတော်တော်တက်တာလေရှင်းလာတယ်တက်တာလေရှင်းလာတယ်တက်တာတာကြိုက်တယ်လားမကြိုက်ဘူးလားတက်တာတာကြိုက်ရင်မလုပ်ဘူးတိအောင်လုပ်ရမယ်တိအောင်လုပ်ရမယ်နော်သူ့ကိုယူပြီးတော့ပြုတ်ပြလိုက်လို့မရဘူးသူ့ကိုတိအောင်မယ်တိလို့ရတယ်နော်အဲ့ဒီတိတာကိုအားကောင်းလာလက်ကျင့်ပြရမယ်ကြားလေးပူတိလို့ကြားလေးပူတိလို့ကြားလေးပူရှင်းလို့အဲ့လိုဖြစ်ရမယ်နော်အဲ့တော့ကိလေသာကိုတိလို့ရှိရင်ရှင်းလာတယ်နော်တကယ်လို့ရင်ဖြစ်တဲ့ဆိုတာကညုံစရာမရှိဘူးနော်လုံနေတဲ့လူကိုယ်တိုင်အဲ့လိုအရခံစားရတာနော်အဲ့တော့ဒီဘက်မှာနည်းနည်းလေးရေးထားလေးတခုကခေါင်းထဲမှာခဲနေတဲ့ကောင်တွေးနေတာရက်သွားရင်ရှင်းပေါ့သွားတယ်လေဒါကလေးတယောက်ကသူရေးတတ်တယ်ကြီးတယ်နော်ခေါင်းထဲမှာခဲနေတဲ့ကောင်တွေးနေတာရက်သွားရင်ရှင်းပေါ့သွားတယ်ဆိုတော့ဘာဖြစ်လို့ခေါင်းခဲနေလဲတွေးနေလို့တွေးနေတွေးတဲ့စိန်ကဘယ်လိုအကြောင်းအရာမျိုးဖြစ်မဲ့ထင်လို့ကုသိုလ်လားအကုသိုလ်လားအကုသိုလ်ဖြစ်ရတခုဖြစ်လိမ့်မယ်နော်သိရှင်းရစရာသိပူစရာမကျင်တတ်စရာဒါတခုခုတင်းနေတော့ဒီသိရှင်းရစရာသိပူစရာဆိုတဲ့အကုသိုလ်တဘောတန်ခြင်းကိုများစီနော် stress ကိုဖြစ်စီအကြောက်မှလည်း stress headache တို့ဘာလို့ခေါ်တာနော်အဲ့ stress ကြောင့်ခေါင်းကိုက်တယ်ခေါင်းထဲမှာခဲနေတော့ဒီသိတဲ့မှာဖြစ်နေတဲ့သိရှင်းရစရာသိဆိုးစရာသိပူစရာအားငယ်စရာကြောက်စရာဆိုတဲ့တဘောတွေဒါတွေကိုသိရလို့ရှိရင်သူတို့မဖြစ်တော့လို့ရှိရင်စက်ပါရော့တယ်အဲ့ ော့တင်းချင်းဟက်ဒိတ်ကထက်တာသွားတယ်နော်တော့တချို့လူတွေခေါင်းကိုက်တာတရားထိုင်ကြောက်တယ်စက်ကိုလျှော့လိုက်တော့စိတ်ကိုရောခန္ဓာကိုရောအသာလေးလျှော့ပြီးတော့တင်းနေတာလေးကိုအာရုံပြည့်ကြည့်ပါခေါင်းထဲမှာတင်းနေတယ်နှာခုမှာတင်းနေတယ်စက်ကြောတွေတင်းနေတယ်မျက်လုံးတွေတင်းနေတယ်ဒီတင်းတာကိုသိလို့ရှိနေတယ်စက်ကလျော့သွားတယ်နော်တေချာလုပ်ချင်တော့အဲ့ဒါအိတ်ပေါ်လုပ်လိုက်ပူတော်ကောင်းတယ်အဲ့ဒါကိုပဲ body scan လို့ခေါ်တာဆိုစကန်ဆိုတဲ့စကားလုံးကြားဘူးလား brain scan လုပ်တာတော့ဘာလို့ကြားဘူးလား ultrasound scan လုပ်တာဆိုတာမျိုးအဲ့တော့တင်းချင်းတင်းချင်းသွားတာကိုတစ်ခေတ်ချင်းတစ်ခေတ်သွားတာကို scan လုပ်လို့ခေါ်တယ်နော်အဲ့လိုပဲ stress ကိုလျှော့ခြင်းလို့ခေါ်တယ်အဲ့ရမှာသက်တာလို့အိတ်လိုက်ခေါင်းအုံးတို့ဘာလို့အကောင်းဆုံးအနေထားမှာထားထားပြီးတော့ဒီကိုလုံးကိုပထမတော့ချော့နိုင်တော့ချော့ချလိုက်ပါချော့ချပြီးရင်အသက်ကိုဖတ်ရှည်ရှည်လေးနဲ့ဝါအောင်ရှူပါမောအောင်မရှူနဲ့တော့အမောပြေအောင်ရှူရမှာကြီးကြီးနဲ့ရှည်ရှည် deep breathing အဲ့တော့တေချာလုပ်ပါအဲ့လိုလုပ်လိုက်လို့2မိနစ်3မိနစ်လောက်စဉ်ကိုပဲအသက်ရှူဝါပြီးတော့နည်းနည်းအမောပြေလာအဲ့လိုနည်းနည်းအမောပြေပြီးစိတ်လည်းနည်းနည်းတော့ငြိမ်းချမ်းသွားမှာနော်အဲ့လိုဆိုရင်ဒီခေါင်းကနေစတော့တေချာကြည့်ပါဟုတ် stress ညာတဲ့လူဟာနှစ်ဖူးကအတန်တင်းဒီနှစ်ဖူးရဲ့နေကမဆော့စီရဲ့ခုဘကမဆော့စီရဲ့သုံးခုပေါင်းပြီးတော့ tense quiet လို့နာမည်တက်ပြီးတော့သူစာအုပ်တွေမှာခေါ်တယ်ဒါကိုလည်းစီးကြံတကြံတွေကတွေ့လိုက်တယ်နာမည်ပဲအဲ့ဒီစီးကြံမှာလည်းပဲ stress ကြောင့်ယောဂဖြစ်ပုံတွေရှင်းပြထားတော့သူကဒီတော့က tense style လို့ခေါ်တယ်တဲ့အဲ့တော့နှစ်ဖူးမှာတင်းနေတာကိုအရင်ပြည့်ကြည့်ပါဒီလိုနှစ်ဖူးကြုံထားရင်တင်းတယ်နော်အသာလေးကြော့ထားလိုက်ရင်ကြော့သွားတယ်တက်တာဒီလိုပဲဒီမေးရမဆော်စီရလည်းပဲတင်းတတ်တယ်တချို့ကစိတ်ကတခုတွင်းနေနည်းနည်းအန်ချိတ်တတ်တဲ့အင်းရှိအဲ့လိုလူကပိုပင်မန်းတယ်နော်ဒီမှာအကျော်တွေကတင်းပြောနားတယ်ညောင်းတယ်ဇက်ကျော်တက်တာလည်းရှိတယ်အဲ့ဒါတွေကိုတိတ်ချအရင်ပြူးပါတူတင်းနေတာလေးကိုပြင်းညောင်းနေတာလေးကိုကိုက်နေတာလေးအောင့်နေတာလေးဘာဖြစ်ဖြစ်ပေါ့အဲ့မြန်မာလှုပ်ခြင်းနဲ့လှုပ်နေမှာပူခြင်းနဲ့ပူနေတာတန်ချင်များလိုက်ရင်နည်းနည်းပူလာတယ်မှာဆိုတည်းကပြီးရင်လည်းတကူလုံးတစ်ဖြည်းဖြည်းနဲ့အဲ့ဒီဒုက္ခနဲ့တစ်ဖြည်းဖြည်းလက်မောင်းလက်ဖြားအထုတဆင်ချင်းတဆင်ချင်းဖြည်းဖြည်းချင်းတော့ပါညံ့ညံ့မတော်နဲ့ညဘက်လက်မောင်းပြီးသွားပြီဆိုရင်ညဘက်ပခုံးကနေဘယ်ဘက်ပခုံးကနေဘယ်ဘက်လက်မောင်းထိအောင်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းတဆင်ချင်းတဆင်ချင်းတော့လိုက်ပါလက်ဖြားလေးထိရောက်တော့ပြီးရင်တော့တေချာအရင်ကြည့်ကြည့်အဲ့ထဲမှာညောင်းညာလေးတွေတင်းနေတာလေးတွေရှိတယ်။လှုပ်နေတာရှိတယ်ပူလာရှိတယ်အေးလာရှိတယ်တခုခုရှိတယ်။အဲ့ဒီရှိတာကိုအသားလေးတီးပြီးတော့နေကြည့်ပါ။အဲ့ဒါလိုပဲကြောဘက်ကအစ်ချင်းတစ်ချင်းချင်းဆင်းတော့ပါ။ခါညောင်းနေတာကိုလည်းပဲတစ်ပြေးပြေးအာရုံကြည့်ကြည့်ပါ။ရင်ဘဘက်ကလည်းပဲဒီလိုပဲလက်ချောင်းတို့ရင်ဘတို့ဝန်းပိုက်တို့တင်းနေတာတွေရှိတယ်။အဲ့တင်းတာကိုတီးပြီးတော့နေနော်တစ်ချိန်ချင်းခြေတော့ကနေခြေတော့တစ်ဖက်ချင်းငါဘက်ခြေတော့ကနေအောက်ကိုဆင်းသွားဆင်းသွားဆင်းသွားဟိုးခြေပြားထိငါဘက်ခြေတော့ကနေလည်းပဲအောက်ကိုတဆင်းပြီးတဆင်းပြီးတဆင်းဆင်းသွားအဲတဆင်းနေတဆင်းနေမှာညာအများကြီးမဆင်းနဲ့လက်လေးလုံးလောက်လက်ငါးလုံးလောက်ပဲအဲ့ဒီမှာတင်းတာတွေညောင်းတာတွေကြိုက်တာတွေပြီအဲ့လိုခြေပြားတိအောင်ဆင်းသွားအဲ့လိုလောက်တာကို body scan လုပ်တယ်လို့ခေါ်တယ်ဒီလိုလောက်တဲ့တကာတွေမှလည်းအများကြီးပဲအဲ့တော့ညောင်းတာတင်းတာကြိုက်တာဘာဘလို့ခေါ်လဲပါဠိလိုခေါ်ရင်မမလိုခေါ်ရင်ဝေဒနာလို့ခေါ်တယ်နော်အမှန်တော့ဒုက္ခဝေဒနာပေါ့ဝေဒနာကိုသိနေတာကိုဘလို့ခေါ်တယ်လဲဝေဒနာနုပဒနာလို့ခေါ်တယ်နော်ဝေဒနာကိုသိနေရင်ဝေဒနာတက်တာသွားလိမ့်မယ်နော်အဲ့လိုအလေးကျင့်များတာတဲ့တပည့်တွေဘလို့ပြောလဲဆိုတော့ခီးလီမီမီအဲ့လိုတက်ခါမှာလူတစ်ခုလုံးကပေါ့ဆင်းသွားတယ်တမျိုးလည်းပြော့သွားတယ်နုညံ့သွားတယ်နော်တင်းနေတာကြက်နေတာကြိုက်နေတာခဲနေတာကြော့ပါလေအဲ့တော့စိတ်ရှည်ရှည်နဲ့အချင်းတကြပေးပြီးလုပ်ကြည့်နော်နိုင်ရောလောက်ချင်းပေးပြီးလုပ်ကြည့်တင်မနာယောဂအားတော်ပြန်ကြည့်လာပြီဘာနဲ့ဥပမာတူနေဆိုတော့ဘက်ထရီတစ်ခုကိုချာခြင်းပြန်ဖြည့်လိုက်တယ်လို့ပဲအဲ့တော့တင်းချင်တာ energy ကုန်တယ်နော်တင်းနေတာကြက်နေတာအားကိုကုန်ခန်းသွားတယ်တင်းတာကြက်တာကိုလျှော့လို့ရှိရင် relax ဖြစ်သွားပြီးတော့အားပြန်ကြည့်လာခန္ဓာကိုယ်တစ်ခုလုံး relax ဖြစ်သွားလို့ရှိရင်စိတ်ပိုင်းနဲ့ light တော့ relax ဖြစ်တယ်။ဟောစိတ်ကိုလည်းကြည့်သေးပါ။စိတ်ကမှစိတ်ညစ်စရာပူစရာမတွေးလိုက်ဘူး။တင်းမြင့်ချက်ချင်းပြီးဖြတ်လိုက်။ဖြတ်လိုက်ပြီးအဲ့ဒီခန္ဓာကိုယ်တစ်ခုလုံးတင်းနေတာတွေအကုန်လုံးအခောက်အောက်ခါခါပြန်ကြည့်ပါ။အဲ့ဒါအိတ်မပြောတဲ့ဒကာဒကာမတွေတချို့ကိုအဲ့လိုလုပ်ကြည့်ဖို့ပြောတော့ တစ်ခေါက်တောင်ဆုံးအောင်မရောက်တော့ဘူးတဲ့အိတ်ကျော်သွားတယ်အိတ်စီးမတောင်းဘူးမကောင်းဘူးအပြင်းညာထိခိုက်တတ်တယ်ထုံထိုင်းသွားတတ်တယ်တရားနဲ့ပဲပင်မနာတက်တောင်လို့ပါတရားနဲ့ပဲအိတ်ပါတရားထင်အိတ်သွားတာကောင်းပါလေဟောတရားထိုင်တဲ့အခါအိတ်ကိုပြောတာမဟုတ်နော်အိတ်ရချင်းတူတူအိတ်ရင်းနဲ့တရားရှိမှပါဒီလိုလုံးရှော့ပြီးတော့အနာပါနာလည်းလို့စိတ်ကထွက်သွားရင်လည်းဒီဒီကိုယ်လုံးမှာဖြစ်ပေါ်နေတဲ့ဝေဒနာတွေလိုက်ကြည့်ပါbody scan ကိုလုပ်ပါ stress နေလို့ရှိရင်ယောဂလည်းနေသွားလိမ့်မယ်တဲ့နော် stress နေလို့ရှိရင်ခေါင်းကြိုက်တာခေါင်းမူတာအစာမကြည်တာနှလုံးယောဂတိုးတိုးယောဂအများကြီးတက်တာနော်ဒါတွေကိုအထောက်ထားနေတော့ကအရင်ဟောခဲ့တဲ့ခင်မာကြီးရှိပါတယ်နော်ဒီထက်ကလုံးနှလုံးတော့ပြောလိုက်ခြင်းလေးနော်တွားရင်းလာရင်းနဲ့စိတ်ကအလိုအလျောက်ပဲအတေးတွေရပ်ပေးဖို့ပြောလာတယ်စိတ်ကပြောလာတယ်ဘယ်လိုပြောတယ်လဲစိတ်ကအမှန်တော့စိတ်ကအတေးတွေရပ်ပေးတော့ရပ်ပေးတော့လို့ပြောတာတော့မဟုတ်ဘူးစိတ်ကိုကြည့်တဲ့အလေးချင်းများလာတာမှာဒီလိုကလို့ရှိရင်တစ်ခါတစ်ခါနဲ့ပြိနေတဲ့သွန်အားတက်တက်တက်လာတော့အခုလိုပဲစိတ်ကိုမကြမ်းကြာရှင်းနေအောင်မြင်သွားလိမ့်မယ်ဒီလိုတွားရင်းလိုင်းနဲ့တတိကတ်တဲ့သူဟာနောက်ခါမှအချင်းပြိနေလို့တေချာထိုင်တော့မယ်ဆိုရင်ထိုင်လိုက်ရင်တိတ်မကြအောင်တွားရင်းတော့စိတ်ကိုကျွန်းလုံးနေတာနော်ထဲကကျွန်းလိုက်မိတယ်ကြံမိတယ်အဲ့တော့ဟိုတနေ့ရပဲဒကာကြီးတက်ကပြောတယ်တတိတော်တဲ့အရှင်ပြခဏခဏတတိပြီးလို့အခုတွိုင်းနိုင်နေတဲ့တတိကတ်တဲ့ခါမှာတဲ့ထိုင်တဲ့ခါမှာပူပြီးအထုတ်လို့ကောင်းတယ်ဒါကြောင့်ထိုင်တဲ့ခါမှာလည်းအထုတ်ပါတွိုင်းနိုင်နေတဲ့အထုတ်ပါနိုင်ဒီနေ့တော့လောက်ပဲတော်လောက်ပါလိမ့်